Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့မလ9ရက်တင်းငွေနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆူမြတ်မောင်ပါရှင်ဒီနေ့မြန်မာနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ဖြစ်ခတ်နှိမ်နှင်းတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးရနာတိမ်မှုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှာလှုပ်ခဲကြပါတယ်။ရန်ကုန်မြို့တွေကတာကေတစမ်းချောင်းကြီးမြနိုင်တာမွေတင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ရိုးပုံအတန်ပုံတွေအပြင်ဖြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လည်စူးစီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြလမ်းမပေါ်မှာလက်နက်ကင်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားအဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်မှာထိခိုက်ဒဏ်ရာရတဲ့တရင်တွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မင်းညာတော်ကလည်းလက်နက်ကင်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ခဲ့ပါတယ်။ဗဗဲတမ်းမြို့နယ်မှာမင်းညာတော်ကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခင်မောင်လက်ကတော့ညာရင်းချင်းစုံပါသွားပါတယ်။အသက်58နှစ်အရွယ်ဦးခင်မောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာရုံစစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကတွားယူတဲ့အခါမှာဦးကောင်းပိုင်းအပါအဝင်သွေးတွေပေးချန်နေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဦးခင်မောင်လက်ဟာ NLD လွတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့2020ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သူ့ကိုရေးဝေးသုတ်တံမှာအစ္စလမ်ဘာသာဝင်တွေရဲ့ဓလေ့ထုံးစံအတိုင်းဒီကနေ့မှာပဲအတုဘအခမ်းအနားလုပ်ခဲ့တာမှာတော်တော်များများလိုက်ပါပူဆောင်နှုတ်ဆက်ခဲ့ကြပါတယ်။ဒီနေ့မလ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေဆေးဘက်ဆရာဝန်ထမ်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါ။စစ်အာဏာသိမ်းမှုဆန့်ကျင်ရေးအကြမ်းဖက်အာဏာဖီဆန်ရေးတောင်းဆိုကြွေးကြော်ဟောပြောပွဲတွေလည်းလုပ်ခဲ့ကြပါတယ်။စစ်အာဏာရှင်စနစ်ဆန့်ကျင်ရေးနဲ့လက်နက်ကင်လုံခြုံရေးတွေရဲ့လက်ချက်နဲ့တေဆုံသွားခဲ့သူတွေအတွက်လည်းအောက်မေ့ငြိမ်သက်အခမ်းအနားကိုဒီကနေ့မန္တလေးဆန္ဒပြပွဲမှာလုပ်ခဲ့ကြပါတယ်။လုံခြုံရေးတွေရဲ့အင်အားသုံးဖြိုခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အောင်မြေတန်ဆာမြို့နယ်အောင်မြေတာဆာမြို့နယ်22လမ်းနဲ့88လမ်းနာမှာငင်းငန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်တပိတ်ကိုမင်းဆက်တနိုင်ဝင်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။ဖမ်းမိသူတချို့ကိုဝိုင်းပြီးရိုက်နှက်ကန်ကြောက်နေတဲ့ဗီဒီယိုတွေကိုလည်းတွေ့ရပါတယ်။မန္တလေးမှာလောလောဆယ်တည်ထားကြလောက်အဖမ်းခံရသူ100လောက်ရှိပါတယ်။ပကံညောင်ဦးမျိုးတွေမှာလည်းဆန္ဒပြသူတွေကိုမျက်ရည်ရိုးပုံးတွေတုံလူစုဖဲခဲ့ပါတယ်။ ਜੀ အစ်စ်တွေရာဘာကြီးတွေအပြင်လောက်လေးကွားနဲ့ပါလုံခြုံရေးတွေဘက်ကပြစ်ခတ်ပါတယ်။လောလောဆယ်အထိကြီးထိမှန်သူအနည်းဆုံး100လောက်ရှိတယ်လို့သိရပါတယ်။ပခုတ်ကူမျိုးမှာလည်းပခုတ်ကူတက္ကသိုလ်ထဲမှာတက်ဆွဲထားတဲ့စစ်တပ်နဲ့ရဲကိုထွက်သွားဖို့တောင်းဆိုဆန္ဒပြသူတွေကိုမျက်ရည်ရိုပုံးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။မုံရွာမျိုးမှာတော့ကြောက်ကလမ်းပေါ်မှာရှိတဲ့မုံရွာတက္ကသိုလ်ထဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေဒီနေ့ဝင်ရောက်တက်ဆွဲထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးတွေရှိရာအဆောက်အဦရှိမှထိုင်းနိုင်ငံရောက်မြန်မာတွေဆန္ဒပြခဲ့ကြပါတယ်။ထောင်ထဲချီရှိတဲ့ဆန္ဒပြသူတွေဟာကျွေးကြော်တန်းတွေကျွေးကြော်တချင်းတွေတီးဆူဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကရတအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားရသူတွေပြန်လွှတ်ပေးဖို့တောင်းဆိုကြတယ်လို့စစ်အာဏာသိမ်းဖို့အဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးဖို့တောင်းဆိုခဲ့ကြတာပါ။အသက်26နှစ်အရွယ်မြန်မာနိုင်ငံကဆန္ဒပြသူအမျိုးသမီးကအာဏာသိမ်းယူအုပ်ချုပ်နေသူတွေဖယ်ရှားပေးဖို့ခေါင်းဆောင်တွေပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့မြန်မာနိုင်ငံလုံခြုံရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်တွေကူညီဖို့ပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ဆန္ဒလာပြကြတဲ့မြန်မာတချို့ကလည်းမြန်မာနိုင်ငံဒီမိုကရေစီပြန်မရတဲ့၍တနင်္ဂနွေနေ့တိုင်းလာပြီးဆန္ဒပြမယ်လို့ပြောပါရတယ်။ထိုင်ဝမ်မှာလည်းဆရာနာသိမ့်မှုဆန့်ကျင်တဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေဒီကနေ့ဆန္ဒပြကြပါရတယ်။ အမေရိကန်နိုင်ငံသားတွေအရေးဆောင်ရွက်ပေးတဲ့တိုက်ပေမြို့တော်ကအမေရိကန်အင်စတီကျူရှင်မှာ10ကနန်းလောက်လာရောက်ဆန္ဒပြခဲ့ကြတာပါ
။世界各地的缅甸人都会就是站在人民这一边跟缅甸人民
မြန်မာနိုင်ငံတွေကပြည်သူတွေကိုတကမ္ဘာလုံးမှာရှိနေတဲ့မြန်မာတွေအားပေးထောက်ခံနေတယ်ဆိုတာသိစေချင်လို့ဆန္ဒလာပြရတာဖြစ်တယ်လို့တရုတ်လိုပြောနေတာပါ။မြန်မာနိုင်ငံမှာအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုလုပ်နေကြတဲ့ပုဂ္ဂလိကပိုင်ဘဏ်တွေကိုနှစ်ဖက်မလ၈ရက်နေ့မှာပြန်ဖွင့်ဖို့အာဏာပိုင်တွေကပြောထားပေမဲ့ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဘဏ်လုံငန်းအတိုင်းဝိုင်းကပြောပါရယ်ဘဏ်ဝင်တန်းတော်တော်များများ CDM မှာပါဝင်နေကြတယ်လို့လုံခြုံရေးနဲ့အသွားအေးလာရေးအခက်အခဲတွေကြောင့်ဘဏ်တွေပြန်ဖွင့်ဖို့ခက်ခဲတယ်လို့ပြောကြပါရယ်ဆရာနာတင်ပြီးနောက်ပိုင်းပုဂ္ဂလိကဘဏ်ဝင်တန်းအများအပြား CDM လှုပ်ရှားမှုတွေလုပ်နေကြတာကြောင့်ဘဏ်လုံငန်းတွေလည်းအတော်လေးထိခိုက်နေတာပါ
တဲ့ညာပဲမြန်မာဘာသာအစည်းအဝေးတွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်15653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းလေးကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ American ပြည်ထောင်စုမှာဒေါ်လာ 1.9 ထရီလီယံသုံးဆွဲမဲ့ကိုဗစ်ကပ်ရောဂါကာလထောက်ပံ့ရေးဥပဒေချမ်းကိုအထက်လွှတ်တော်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်အတွေ့သူသမ္မတတာဝန်ယူပြီးနောက်ပိုင်းမှာပထမဆုံးအဓိကဥပဒေပြည်ပြည်အောင်ပွဲတစ်ခုဖြစ်ပါတယ်။အကူအညီတွေပေးဖို့လာနေပါပြီဆိုပြီးဂရီပေးခဲ့တဲ့အတိုင်းဆောင်ရွက်နိုင်ဖို့အတွက်ခြေလှမ်းကြီးတစ်ခုလှမ်းနိုင်လိုက်ပြီဆိုတာဒီကနေ့ကျွန်တော်ပြောနိုင်ပါပြီလို့ဥပဒေချမ်းကိုအတည်ပြုပြီးမိနစ်ပိုင်းအတွင်းမှာပဲသမ္မတဂျိုးဘိုင်ဒန်ကအိမ်ဖြူတော်မှာပြောဆိုပါတယ်။ဒီဥပဒေချမ်းကိုဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုရဖို့နောက်ဆုံးအချိန်အထိအပြောင်းအလဲတွေအများကြီးလုပ်ခဲ့ရတယ်လို့အချိန်အတော်ကြာကြာဆွေးနွေးခဲ့ကြရပါတယ်။အထက်လွှတ်တော်အမတ်တရားရဲမှာ Republican တွေဘက်ကထောက်ခံမဲမပါပဲထောက်ခံမဲ50ကန့်ကွက်မဲ49မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်အတည်ပြုတဲ့ဥပဒေချမ်းကိုဥပဒေအဖြစ်သမ္မတဘိုင်ဒန်လက်မှတ်မထိုးခင်မှာပြန်ပြီးတော့ညှိနှိုင်းအတည်ပြုဖို့အောက်လွှတ်တော်ကိုပေးပို့လိုက်ပြီးဖြစ်ပါတယ်။ကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေပို့ပြီးတော့ဖြစ်ပွားပြန့်နှံ့လာနေတာကြောင့်ဥရောပတလွရောဂါဖြစ်ပွားမှုနှုန်းပို့ပြီးတော့မြင့်တက်လာနေပါတယ်။ဒီလိုရောဂါကူးစက်မှုတဲ့အဆိုးဆုံးခံရတဲ့နေရာတွေတဲ့အီတလီနိုင်ငံမီလန်မြို့ဘိုလိတ်အရက်ကနေကလေးတင်းကျောင်းတစ်ကျောင်းနဲ့အနီးအနားနောက်ထပ်မူကြိုးကျောင်းတစ်ကျောင်းမှာရပိုင်းအတွင်းမှာကလေးငယ်45ဦးနဲ့ဝန်ထမ်း14ဦးကိုယောဂကူးစက်နေတာကိုတွေ့ခဲ့ပါတယ်။မျိုးဗီဇဆိုင်ရာလေးလာတွေ့ရှိချက်တွေအရဒီကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအင်္ဂလန်နိုင်ငံမှာပထမဆုံးတွေ့ခဲ့တဲ့မျိုးကွဲဖြစ်တဲ့ဆိုတာကိုလည်းအတည်ပြုနိုင်ခဲ့ပါတယ်။အင်္ဂလန်မှာစပြီးတော့တွေ့ခဲ့တဲ့ဒီဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအခုအခါနိုင်ငံပေါင်း10နိုင်ငံလောက်ကိုကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဘရာဇီးနဲ့တောင်အာဖရိကမှာတွေ့တဲ့နောက်ထပ်မျိုးဗီဇကွဲဗိုင်းရပ်စ်တွေအတွက်လည်းဥရောပမှာကူးစက်လာနိုင်တဲ့အခြေအနေတွေကစိုးရင်စရာအနေအထားမှာရှိနေပါတယ်။ပုံရဟန်းမင်းကြီးဖရန်စစ်ဟာဒီကနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံမြောက်ပိုင်းကိုရောက်ရှိခဲ့ပြီး IS အစွန်းရောက်တွေကြောင့်ပျက်စီးခဲ့တဲ့ခရီးယန်ဖျားချောင်းအပြည့်အစည်းနေရာတွေမှာဆူတောင်းပွဲတွေပြုလုပ်ခဲ့ပါတယ်။ပုံရဟန်းမင်းကြီးကဒီကနေ့မိုးဆူးမြို့ကိုအရင်ဆုံးရောက်ရှိခဲ့တာပါမိုးဆူးမြို့ဟာအရင်က IS စစ်တွေးကြွတွေအခိုင်အမာနေရာယူခဲ့တဲ့မြို့လေဖြစ်ပါတယ်။ပိုယဟန်မင်းကြီးကဖျားเจ้าအပြည့်အစည်းပုံတွေကြားမြို့တော်ရင်မြင်မှာစစ်အတွင်းတိုက်ဆုံထိခိုက်ဒဏ်ရာရခဲ့သူတွေအတွေ့ဆူတောင်းပွဲပြုလုပ်ခဲ့ပါတယ်
။ဟုတ်ကြည့်တို့တည်းလေဒီယမွန်လေနော့စဘောချင်ပရေဂျီရာဒီယိုနီပိုတန်တေပာတုတ်တလေဗစ်တီမေဒေလာဂွဲရာအိဒေကွန်ဖလစ်တီအာမတ်
စစ်ပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြားတားကောင်ဖြစ်ခဲ့ရတဲ့ပြည်အတွက်ဒီကနေ့ကျွန်တော်တို့အတန်တွေပိုကြဲကြဲလောင်လောင်ဆူတောင်းပေးရပါမယ်။ကြေကွဲပွဲစီရဲ့အကျိုးဆက်တွေကိုဒီမိုဆူးမြို့မှာတိတိတတ်တာနိုင်ကြောင်းနဲ့ဒီလိုဘာသာရင်ကျေးမှုစုံထွန်းခါရနေမြေရှေးဟောင်းဝပြူဆူတောင်းရနေရာတွေရှိတဲ့ဒီနေရာကိုအခုလိုရဲရဲဆက်ဆက်ဖြစ်နေဖြစ်စည်းခံရတာဟာတိတ်ကိုရက်ဆက်ရကြလွန်းနေလို့ပိုယဟန်မင်းကြီးကပြောပါတယ်။ဒါ့အပြင်မွတ်စလင်ခရစ်ယာန်တွေရာဇဒီတိုင်းသားတွေအပါအဝင်လူထောင်ပေါင်းများစွာဟာအကြမ်းဖက်တွေရဲ့ရဲရဲဆက်ဆက်တပ်ဖြတ်တုပ်တင်တာကိုခံရပြီးနေရပြောင်းပြေးရတာအသက်ခံရတာတွေအတွေ့လဲသူကမွတ်ဟပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်ဆာမိုဆူးမြို့ကနေကာရာကတ်မြို့ကိုဆက်သွားခဲ့ပြီးအဲ့ဒီမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။ ဘက်ကက်မျိုးကိုမပြန့်ခင်မှာပိုဟန်မင်းကြီးကအာဘဲမျိုးကအာကစားခွင့်တစ်ခုမှာလူလူစုဝေးပွဲကျင်းပဖို့ရှိပါတယ်။ COVID-19 ကရောဂါဆိုင်ရာတာမြင့်ချက်တွေကြောင့်ဒီလူလူစုဝေးပွဲကိုလူ1000လောက်ပဲတယောက်ခွင့်ကတ်သတ်ထားပါတယ်။ပိုဟန်မင်းကြီးဟာတနင်္လာနေ့မနေ့ပိုင်းမှာအီတလီနိုင်ငံကိုပြန်ဖို့စီစဉ်ထားပါတယ်ရှင်။American ပြည်ထောင်စုနဲ့အတူတာလီဘန်ခေါင်းဆောင်တွေကအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ပြုလုပ်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောပါတယ်။အရင်ရထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရ American ဥဆောင်တဲ့နိုင်ငံညာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွင်းကမေလ1ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာဖို့တတ်မှတ်ထားတဲ့ရက်တဖြည်းဖြည်းနီးကပ်လာချိန်မှာအခုလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့စတင်ခဲ့တာပါ။တာလီဘန်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဒုတိယအကြီးအကဲအဗ်ဒူဂါနီဘာရတ်နဲ့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမေခါလီဇတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ညီညီရေးဆွေးနွေးပွဲကိုကာတာနိုင်ငံဒိုဟာမြို့မှာတောက်ကြနေညကကျင်းပခဲ့တယ်လို့အာဖဂန်ပြောခွင့်ရကပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ခါလီဇတ်ကအာဖဂန်နစ္စတန်ကနေဒိုဟာမြို့ကိုရောက်ရှိနေပြီးအာဖဂန်အစိုးရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့အတူအာဖဂန်ညီညွတ်ရေးရှေ့ဆက်တိုးနှံရေးသုံးရကြာတိုင်ပင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တာလီဘန်တို့ကလက်ရှိအာဖဂန်အစိုးရကိုအမေရိကန်တို့ဖွဲ့စည်းထားတဲ့အစိုးရအဖြစ်အတိမတ်ပြုခြင်းမရှိဘဲအာဖဂန်အဖွဲ့တွေကြားဆွေးနွေးပွဲကျင်းပမယ်ဆိုရင်အစ္စလာမစ်အစိုးရအဖွဲ့တည်းရဲ့ထူထောင်ရေးအတွက်သာကျင်းပဖို့တောင်းဆိုထားပါတယ်။အာဖဂန်သမ္မတဂါနီကတော့အစိုးရတည်းရဲ့ဖွဲ့စည်းဖို့ဆိုရင်ရွေးကောက်ပွဲကတဆင့်သာဖွဲ့စည်းရမှာဖြစ်ကြောင်းစနေနေ့ကပြောပါတယ်။ရေကောက်ပွဲကနေသားအာဏာအလဲပြောင်းလို့ရမယ်ဆိုတဲ့မူဝါဒကိုအလျှော့အတင်မလုပ်နိုင်ဘူးလို့လဲသမရဂါနီကပြောပါတယ်။သမရဂါနီကလွန်ခဲ့တဲ့နှစ်နှစ်ကကျင်းပခဲ့တဲ့ရေကောက်ပွဲမှာ9နှစ်သက်တမ်းအတွက်အနိုင်ရရှိထားတာဖြစ်ပါတယ်ရှင်။ဒေါ်ရရှင်များရှင်တင်းငုနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်
။ရန်ကုန်ပပေးတန်းမြို့နယ်အတွင်းက NLD ပါတီရက်ကြီးခေါင်းဆောင်တဦးကိုမနေ့ကမတ်လ6ရက်နေ့ညကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒီနေ့မနေ့တော့မင်္ဂလာတုံစစ်ဆေးရုံမှာကွဲလွန်သွားတယ်လို့သိရပါဗျ။ဖြစ်ရဖြစ်စဉ်နဲ့ပတ်သက်လို့ကျွန်မမိခစုံစမ်းတင်ပြထားပါတယ်။တည်ဆုံးသွားသူကတော့ NLD ပါတီပပေးတန်းမြို့နယ်ရက်ကြီးခေါင်းဆောင်တဦးဖြစ်တဲ့ဥခင်မောင်လက်ပါ။သူဟာအစ္စလမ်ဘာသာဝင်တဦးလည်းဖြစ်ပါတယ်။ရန်ကုန်နေရတော်တော်များများကရက်ကြီးအစင်တီ NLD ပါတီဝင်တွေကိုစစ်တပ်နဲ့ရဲကမနေ့ကညကလိုက်လံဖမ်းဆီးရမှာဥခင်မောင်လက်ဟာနေအိမ်မှာပဲဖမ်းဆီးခံခဲ့ရတာပါ။မနေ့ကပပေးတန်းမြို့နယ်တခုထဲမှာလည်း NLD ပါတီဝင်အတော်များများနေအိမ်တွေကိုဝင်ရောက်ဖမ်းဆီးပြီးရိုက်နှက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့ပပေးတန်း NLD အမတ်ဦးစီသူမောင်ကပြောပါတယ်။
အခုအဖမ်းနာရီအကုန်လုံးကဥပဒေမဲ့ဖြစ်လာပြီဆိုတော့ဟိုရွာလေးရက်သေးကိုတကယ်ကိုအကျန်းဖတ်သမားတပုံလေးလို့ဝင်လာတယ်လို့မျိုးမိရှုမဲ့ဖြက်စီးမဲ့တွေ့တဲ့ဥစားကိုပစ္စည်းလူရက်မဲ့ဆိုတော့လုံးဝဥပဒေမဲ့ပြန်ကားမှုဖြစ်သွားပြီဗျာ။ဥကိုကလိုချင်တဲ့ပစ္စည်းတစ်ခုမရလို့ရှိလို့ရှိရင်မိရှုခဲ့တာတို့ဘာလို့ဆိုတဲ့လုံရက်ကတာအကျန်းဖတ်သမားရဲ့လုံရက်ဖြစ်တာ။ဒီပေါ်မှာတော့ဒါနိုင်ဆက်စီမှုမျိုးတစ်ခုလိုပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ကြာဆုံးခဲ့တဲ့အာဇာနည်ရအခုတရားဝင်တယောက်တိုးလာပြီကျွန်တော်တို့တော်တော်အလွန်အမတန်ဆုံးရှုံးနေတာမျိုး
မလ6ရက်နေ့ည10နာရီဝန်းကျင်မှာစစ်တပ်နဲ့ရဲအဖွဲ့ဟာပပေးတန်းမြို့နယ်လမ်း30အလဲလမ်းမှာဥခင်မောင်လက်နေအိမ်အပါအဝင်လမ်းတလန်းလုံးကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့တယ်လို့ရက်ွက်တင်းနေထိုင်သူတွေကပြောပါတယ်။အ
ဲတမန်ကြီးအကြီးပေါက်တဲ့အတွက်ဒီနေ့ကလူကြီးကတန်းချောင်းပေါက်နေလို့ဆိုတော့အင်းပြန်ကြီးတော့မဟုတ်ဘူးဆိုတော့ဒီလိုရောသူကတရားနေတော့တာရန်ကြီးကလည်းအားလုံးဘုံတန်းဒီတိုင်းဆက်ဖို့တော့အတန်ကြီးပြေးလိုက်တော့ဒီတော့တော့များများအားလုံးတော့ပြီးတော့ဒီတော့မှတက်ဖို့မှလည်းရေးတော့
ဥက္ကမောင်လက်ရဲ့ရုပ်အလောင်းကိုမင်္ဂလာတုံစစ်ဆေးရုံတွင်ထားရှိကြောင်းသိရှိရပြီးထားရှိရဲ့နေရာကနေလာယူဖို့ဆက်သွယ်လာတဲ့အတွက်ပပေးတန်းမြို့နယ်သားတချို့ကမင်္ဂလာတုံစစ်ဆေးရုံမှာဒီမနက်ပိုင်းတွားရောက်ထုတ်ယူခဲ့ကြတာဖြစ်ပါတယ်။ထုတ်ယူလာမှာရုပ်အလောင်းမှာခေါင်းကိုချုပ်ထားရတာတွေတွေ့တယ်လို့ရှင်ဘက်ခွဲကစစ်ဆေးထားတာတွေလုတ်ထားတယ်လို့အဲ့ဒီနေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်။ဥက္ကမောင်လက်တည်ဆုံးမှုဟာနှလုံးရောဂါကြောင့်တည်ဆုံးရတယ်လို့အာနာပိုင်တွေကအကြောင်းပြတယ်လို့ဆိုပါတယ်
။ရောဂါကြောင့်ဖြစ်တယ်ဆိုတာတော့အထူးကြီးလို့တုံ့ပြန်ချက်ကတော့ဘာမှလက်ခံရတဲ့အကြောင်းမရှိဘူး။နှလုံးရောဂါပေါ့ဗျာ။အဲ့တော့ခက်ခဲတဲ့အတွက်ကြောင့်မလို့သူကခေါင်းကနေပြီးတော့ဒီသေးသေးလေးပါလိကျနေတယ်ပေါ့ဗျာ။အဲ့တော့တော့ဒီကတော့အကြောင်းပြတဲ့ဖြစ်စီ။အဲ့ဆုံးသွားတဲ့ပေါ်ဒီကိုဒီကဒီဝိုင်းကိုပို့ပြီးတော့ခက်ခဲမှာဒါအတော်ဝင်ပေါ့ဒီမှာ။ဘာဖြစ်လို့ဒီခေါင်းကဘာလို့တွေးနေကြတယ်လဲ။
ကောင်းနေရမှာတခုရဲ့လက်ချောင်းလေးဒီမှာမဲနေတယ်နောက်တစ်ခုကခါပါလေဒါကဘာသာဘာအရိုးကတည်းကပြေးလာတယ်
ကွယ်လွန်သူနဲ့ပတ်သက်လို့အစ္စလမ်ဘာသာဝင်တွေရဲ့ထုံးစံအရာဒီကနေ့ညနေပိုင်းမှာပဲမြုံနံစာပနာသွင်းလှုပ်ဆောင်လိုက်တာတွေလုပ်ခဲ့ပါတယ်။ကွယ်လွန်သူဟာပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာတပည့်တန်းလွတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ဆောင်ရွက်ပေးခဲ့သူလည်းဖြစ်တဲ့အပြင်2015ကာလတုန်းကလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့ဦးနေဖူးဘဆွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကတက်ကြွလှရှားသူចောင်းသူခေါင်းဆောင်သူဖြစ်တဲ့မဖြူဖြူအောင်ကိုအမေရိကန်နိုင်ငံရဲ့ဌာနကနေပြီးတော့2022ခုနှစ်ရဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုချီးမြှင့်လိုက်ပါတယ်။မနေ့ကမတ်လ10ရက်နေ့တနင်္လာနေ့အွန်လိုင်းကလုပ်မဲ့စုပေးပွဲကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဦးဆောင်မှာဖြစ်ပြီးတော့သမ္မတတော်ဂျလ်ဘိုင်ဒန်မေကွန်းပြောဖို့ရှိပါတယ်။စုချင်းချင်းခါသူမဖြူဖြူအောင်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မြင်းမြန်ထားပါတယ
်အခုလိုပေါ့နော်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းနောက်ကိုလူထုကဒီဆန့်ကျင်နဲ့ဒီလှုပ်ရှားမှုတွေပေါ့နော်ဆန္ဒပြမှုတွေကတော်တော်လေးဟိုအရှိန်အဟုန်မြင့်မားနေတယ်တစ်ဖက်မှာလည်းဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့ဒီလူထုဆန္ဒပြပွဲတို့ပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာပေါ့နော်အခုလိုအမေရိကန်ဘက်ကနေပြီးတော့ဒီမဖြူဖြူအောင်ကိုနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုချီးမြှင့်တဲ့အတွက်ပေါ့နော်ဒီစုရဲ့ထိရောက်မှုကိုဘယ်လိုမြင်လဲရှင
်ပေါ့နော်ရှေ့ရကျွန်တော်တို့နိုင်ငံရေးအမတွေအမတော်တွေကိုဒီစုချီးမြှင့်ခံရဘူးတဲ့ဟိုအချိန်မှာ3ယောက်ပေါ့နော်ကျွန်မရှေ့မှာဆိုလို့ရှင်3ယောက်ရှိခဲ့ဆိုတော့ဒီလိုမျိုးချီးမြှင့်မှုတွေကကျွန်တော်တို့ဒီတိုင်းပြည်မှာရှိရဲ့အမျိုးသမီးတွေရဲ့ဟိုအတန်နေဟိုကျမတို့ရဲ့ရုံးကန်လှုပ်ရှားမှုတွေဒီအမျိုးသမီးတို့ရဲ့ဟိုလှုပ်ဆောင်မှုတွေပေါ်မှာဒါချင်းမြောက်တယ်ဂုံပြူတယ်တစ်ဖက်ကလည်းအတိမတ်ပြုပြီးတော့ဟိုเนาะကျမတို့အတန်နေကိုပါဒါထုတ်ပေးရဲ့ဟာကအတိုင်းတာတစ်ခုကြီးထိရောက်မှုရှိရဲ့လို့ကျမအနေနဲ့တော့မြင်ပါတယ်ရှင်ဆိုတော့အခုချိန်မှာတော့ပို့ပြီးတော့အရေးကြီးရပါเนาะအခုချိန်မှာတော့ဟိုဒတိုင်းတစ်ခါလုံးကစိတ်ဝင်စားစောင့်ကြည့်နေရတဲ့ပမာဒီရေးကိုဟိုပမာဒီရေးဖြစ်နေတဲ့အခါကျတော့ပမာဒီတွေမှာရှိရဲ့ဟိုလူကစုချင်းမြင့်ခံရတဲ့အခါကျတော့ပို့ပြီးတော့အိုင်ဆိုင်မီယာမျိုးတွေရှိလာတာဆိုလို့ရှင်တော့ဒါကျွန်တော်ပို့ပြီးတော့ထိရောက်မယ်လို့ကျမမြင်ပါတယ်ဟုတ်
အခုလိုပေါ့နော်အမေရိကန်အစိုးရကနေပြီးတော့ဒီနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုမဖြုတ်ဖြုတ်အောင်ချီးမြှင့်ဖို့အတွက်သူတို့ရွေးချယ်တဲ့အခါမှာဘလို့ဆန်သတ်မှတ်ချက်တွေနဲ့ရွေးချယ်တယ်လို့သိရလို့ရှင
့်ရွေးချယ်ရတဲ့ရွေးချယ်ထဲမှာတော့ကျွန်မရဲ့ဒီနိုင်ငံရေးလှုပ်ရှားမှုတွေပေါ့နော်ဟိုဒီရှေ့2000ဒီ2015နိုင်ငံရေးဒီပါဝင်တဲ့နိုင်ငံရေးလှုပ်ရှားမှုတွေရဲ့နောက်ကျွန်မလက်တလောအခုဆက်ပြီးတော့လုပ်နေတဲ့ဒီအမျိုးသားပြည်နယ်တင်းမြေရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုဒီလူငယ်တွေနဲ့တွဲပြီးလုပ်နေတဲ့အလုပ်တွေပေါ်မှာမူတည်ပြီးတော့သူတို့ဒီစင်စမ်းမပြတ်ဆက်ပြီးတော့လုပ်နေတဲ့နိုင်ငံတိဆောင်တိဆောင်ရေးအတွက်ဆက်လုပ်နေတဲ့အပေါ်မှာဥတည်ပြီးတော့သူတို့ပေးရလို့ကျွန်မအကြမ်းမြင်သိထားတာပေါ့နော
်ဆရာနာသိန်းဆန့်ကျင်တဲ့လူထုလှုပ်ရှားမှုတွေမှာဒီအမျိုးသမီးတွေအခုပါဝင်ပြီးတော့ဟိုဥဆောင်နေတဲ့အခက်ကဏ္ဍကိုဘယ်လိုမြင်လဲရှင့်
အခုချိန်အထိကျမဟိုအမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့အရန်ကိုအားကောင်းတာတွေ့ရပေါ့နော်ဆိုတော့ကျမလေဒီရက်ပိုင်းမှာလေဂတိထားမိတဲ့အချက်ဆိုရင်ဟိုဒီစစ်တပ်တို့ရဲတို့ကိုတားဖို့အတွက်ပေါ့နော်တခြားအရန်သားတွေအပြင်ကိုထမိန်တို့ခုနကပြောသလိုဒီဟိုအတွင်းညာအမျိုးသမီးအတွင်းငံတို့နောက်တစ်ခုကဒီ pack ပေါ့နော်ညာတွေဟိုဗာလဲတုံးထားတဲ့ pack လိုမျိုးအဲ့ဒါတွေနဲ့တားတာမျိုးတွေဆိုတော့ဟိုတွေ့လာတယ်ပေါ့နော်ကျွန်တော်တို့လူဖွဲ့စည်းကတခါလေးကြောက်လို့ရှိရင်ဒီဟာကိုအစင်းသင်းဖြစ်ပါမလားလို့ဟိုဘယ်လိုခေါမလဲဟိုကိုကူဟိုမေးခွန်းထုတ်ကောင်းထုတ်မိမယ်ဒါပေမဲ့အတိုင်းတန်တစ်ခုဒီအစင်းလေးဖြစ်လာတော့ကျွန်တော်တို့တွေ့ရတယ်ဒါဟိုဒီတမိန်တန်းနေတန်းတာဟိုခုနပြောသလိုစစ်သားတို့ရဲတို့ကမဖြတ်ရဲပြီမဲ့လဲကျွန်တော်တို့လူငယ်တွေကဒီပေါ်မှာသူတို့အပြေဝဒါကဘာမှမဟုတ်ဘူးပေါ့နော်ခုနယူသီးမှုတွေကတကယ်တမ်းဘာမှမဟုတ်ဘူးဟိုကျွန်တော်တို့ဒါကိုကြော်ဖောက်နိုင်တာကိုတွေ့ရတယ်ဆိုတော့ဒီရှင်းရနေဆိုလို့ရှိရင်မဲ့ဒီအမျိုးသမီးများနေမှာဒီဟိုတမိန်အလန်ထူပြီးတော့စစ်တောင်းထွက်မယ်ဒါအမျိုးသမီးတွေကဥဆောင်မယ်ပေါ့နော်ဆိုတော့ဒါမျိုးတွေလည်းကျွန်တော်တို့တွေ့လာဆိုတော့မြုပ်မိရဲ့ဥဆောင်မှုအခန့်ကဏ္ဍကတော့ကျမအနေနဲ့ကတော့အရန်ကိုအားကောင်းတဲ့အနေထားမှာလို့တော့ကျမမြင်နေရှင်ဟိုတကယ်ကိုအားကောင်းတဲ့အနေထားရှိရအမျိုးသမီးရဲ့ဒီသူတို့ဟိုကြာရခဏမှာ position မိုင်းမှာပါဝင်တဲ့အမျိုးသမီးတွေရှိလာတဲ့ဒီတော့တွင်မှာပေါ့နော်ဟိုဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီး position မိုင်းနေမှာပါဝင်တဲ့အမျိုးသမီးတွေရှိလာသလိုမျိုးပဲခုနရှေ့တန်းမှာပေါ့နော်ရှေ့တန်းမှာရဲရဲကြောက်ဒိုင်းကာလိုနေရာမျိုးမှာရှိနေတဲ့အမျိုးသမီးတွေရှိလာတယ်ဆိုတော့ပြီးတော့ဒီချိန်ဆက်ဆောင်ရမှုတွေမှာလည်းဟိုဒီပညာအဖြစ်အကောင့်နဲ့အမျိုးသမီးတွေရှိလာတယ်။လှုပ်စီးအောင်လှုပ်ဆိုတဲ့နေရာမှာလည်းအကောင့်နဲ့အမျိုးသမီးငယ်တွေအများကြီးပေါ်လာတာပေါ့နော်။ဆိုတော့အမျိုးသမီးငယ်ဆိုတော့ကျွန်တော်တို့ highlight ပြောတာတကယ်တမ်းဟိုတခြားတက်ရွယ်ဆုံးအမျိုးသမီးတွေကိုလည်းကျွန်တော်တို့တွေ့လာတာပေါ့။လက်တလောအချိန်တွေမှာတော့အမျိုးသမီးရဲ့ဦးဆောင်ခံကဏ္ဍကတော့အားရစရာကောင်းနေလို့မြင်ပါရှင့်။
ရန်ကုန်မြို့စေအောင်တော်မြတ်များကဆရာဝန်တွေ၊ကျမကြီးဝန်ထမ်းတွေအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေခြင်းအတွင်းအခမဲ့ဖြားနာစီးကူကန်တွေကလူလူကျမကြီးအတွက်တစ်ဖက်ကနေပြီးတော့ဆောက်ရှောက်ပေးနေပါတယ်။ရန်ကုန်ကွန်ရက်ကဒေါက်တာကျော်မင်းထွန်းကိုမတ်စုမြတ်မုံကဆက်သွယ်မိမြန်ထားတာကိုအခုမြမကြီးအစီအစဉ်မှာတင်ဆက်ပေးပါမယ
်။ဒါကြောင့်မင်းဖန်ဆင်းပြီးရေမြန်မာအစီအစဉ်လေးပြုစုပါရခြင်းအခုဒီမြန်မာနိုင်ငံမှာပေါ့နော်ဒီမြန်မာနိုင်ငံအထူးသဖြင့်ရန်ကုန်မြို့မှာဆေးရုံတော်တော်များများကဆရာဝန်တွေနောက်ဒီကျန်းမာရေးဝန်ထမ်းတွေပေါ့လေဒီ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဆရာတို့လိုမျိုးဒီလူလူအခြေပြုတဲ့ဟိုဖျားနာကူအခမဲ့ဆေးကန်းတွေ Fever Clinic တရားနေပြီးတော့ပေါ့ဒီ CDM လှုပ်ရှားမှုကိုဘယ်လိုမျိုးပံ့ပိုးပေးနေလဲဆိုတာအရင်ဆုံးသိပြစေရှင်
ဟုတ်အဲကျွန်တော်ဒီ Fever Clinic ဆိုရင်ရန်ကုန်တိုင်းမှာဆိုရင်အခုဆိုရင်29ခုပေါ့နော်တရှိရှိနေပြီအခုအချိန်မှာပေါ့နော်လူနာတွေပြည်သူလူတွေနေတယ်ပေါ့နော်ဆေးရုံဆေးခန်းတွားလာဖို့ခက်ခဲနေတဲ့အချိန်ကြီးဖြစ်နေအချိန်မှာဆိုကျွန်တော်တို့က Fever Clinic ကနေစိတ်တစ်ပိုင်းအနေနဲ့ပေါ့နော်ကျွန်တော်လူနာတွေကိုဒီပြည်သူလူတွေပေါ့နော်ဆောက်ရှောက်ဥပဒေမှုပေးလို့ရအောင်ပေါ့နော်ကျွန်တော်တို့ဒီနာသာရှိယောဂါပေါ့နော်တူတူစီဂျူကြောက်ကဲနှလုံးပေါ့နော်ဆောက်ရှိရလူနာတွေကိုလည်းဒါရင်ကျွန်တော်ကြည့်ပေးတယ်ဆောက်ရှောက်မှုပေးတယ်ပေါ့နော်အဲ့ဒါပြင်တော့အခုဆိုရင်ကျွန်တော်တို့ဒီအရေးပေါ်လူနာတွေပေါ့နော်ဒီအင်ဂျူရီပေါ့နော်ပြောပြကြတဲ့ချော်လဲတဲ့ဒဏ်ရာဒဏ်ချက်တွေဖြစ်တယ်ပေါ့နော်အဲ့လိုအတွက်လည်းကျွန်တော်တို့ medical care ကဘာနည်းနဲ့လည်းကျွန်တော်တို့ဖွင့်ထားတယ်ပေါ့နော်ဖွင့်ထားတယ်ဖွင့်ပြီးတော့ကျွန်တော်တို့အဓိကလက်ရှိ run နေတာပေါ့နော်ကျွန်တော်တို့ဒီစေတနာရှင် volunteer ဆရာဝန်အင်အားစုနဲ့ကျွန်တော်လက်ရှိ run နေတယ်ဒီ clinic ဆက်ဖွင့်နေတာကျွန်တော်တို့ဒီစေတနာရှင် volunteer ပေါ့နော်ဆရာဝန်တွေပါမယ်သူနာပြုပါမယ်ကျက်ချင်းတွေပါမယ်ဒီ provider ဖွဲ့စည်းပါမယ်ပေါ့နော်ဒီအဲ့အရာနဲ့ကျွန်တော်တို့ဒီလူအင်အားစုနဲ့ကျွန်တော် volunteer အင်အားစုနဲ့ရက်တည်နေတယ်ကျွန်တော်ဆိုလည်းဒီအစိုးရဆရာဝန်မဟုတ်ဘူးကျွန်တော်အပြင်ဆရာဝန်နေဒါပေမဲ့ကျွန်တော်တို့ဒီစေတနာရှင် volunteer ဆရာဝန်တယောက်နေလာကျွန်တော်တို့ဒီပြည်သူလူထုရဲ့ကျန်းမာရေးဆောက်ရှောက်မှုရအောင်ကျွန်တော်တို့ကူညီပံ့ပိုးပြီးတော့ဒီကျွန်တော်တို့အဲဒီကြီးစုမှုပေးတာပေါ့နော်အခုချိန်ထိလည်းကျွန်တော်တို့ဒီလူနာတွေကိုကြီးစုပေးနေတယ်ပေါ့နော်
အခုလက်ရှိဒီရန်ကုန်မြို့မှာရှိတဲ့ဆေးရုံတော်တော်များများကဒီဆရာဝန်တွေဆေးဝင်နှန်းတွေက CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဒီဆရာတို့လိုမျိုးဖျားနာကူအခမဲ့ဆေးခန်းတွေကနေပြီးတော့မှ Fever Clinic တွေကနေပြီးတော့လူနာတွေအခမဲ့ကုညီစက်မိုက်ဆောင်ဆောင်မှုပေးနေတယ်ဆိုတော့ဒီဆေးရုံတွေမှာရှိတဲ့ facility မျိုးဒီပစ္စည်းကရိယာပြည့်စုံမှုပိုင်းရောလုံလောက်မှုရှိတယ်လို့ပြောနိုင်လားဆရာ
အဲကျွန်တော်တို့ကအဓိကဒီပေါ့နော် network လောက်ထားတယ် network ဆိုတော့ဒီကျွန်တော်တို့ဒီကျွန်တော်ဒီ community fever clinic ပေါ့မှာတော့ရန်ကုန် network လို့ထားကျွန်တော်ရှိမှလာပြတယ်လူနာရေးအနေနဲ့ဟိုကကျွန်တော်တို့က facility ကတော့ဆေးရုံတော့မစုံဘူးအဲကျွန်တော်နောက်ဆုံးလူနာတယောက်ကိုနောက်ဆုံးအသက်မသေးအောင်ထိန်းနိုင်တယ်ပြီးတော့ဒီယောဂါကိုဟိုဒီ emergency ပေါ့နော်ယောဂါနောက်ဆုံးအရှိမပြောင်းရတော့ကျွန်တော်ယောဂါသာသာထိန်းပြီးလို့ရတယ်ထိန်းလို့ရတယ်ပြီးတော့အဲ့ဒီလူနာကိုကျွန်တော်တို့ဒီ referral ပေါ့နော်ပြန်လွှဲရတယ်ပြန်လွှဲမှဆိုရင်ကျွန်တော်တို့ကဒီ private ပေါ့နော်ဆေးရုံတွေဆေးခန်းတွေရှိတယ်အဲ့ဒီမှာဆိုရင်ဆောင်ကြီးထိုင်လို့ဒါလည်းရှိတယ်။အမကျွန်တော်တို့ကဒီဆရာဝန်ကြီးကို inform လုပ်တယ်ပေါ့နော်။ဆရာကြီးရေဒီလူနာကဒါဖြစ်တယ်။ဆရာကြီးကိုတွဲခြင်းတယ်။ဆရာကြီးကိုလူနာကလည်းပတ်စံသိမ့်မတတ်နိုင်ဘူးပေါ့နော်။အမတစင်ပေါ့နော်။ဆရာကြီးကတစင်စေးမြအနေနဲ့ပေါင်းရပေးထားတဲ့ပေါ့နော်။စေးုံနဲ့စေးကန်နေရှိတယ်။အဲ့ဒီကိုကျွန်တော်တို့ပြန်လွှဲရတယ်။ပြန်လွှဲလိုက်ရင်လူနာတွက်လည်းအဆင်ပြေသွားတယ်။ပြီးတော့နောက်တစ်ခါကျတော့ဒီ ambulance standby ရှိတယ်။ကျွန်တော် fever clinic မှာဆိုရင် standby ကျွန်တော်နှစ်စီးသုံးစီးအများနဲ့ရှိတယ်။ပြန်ခါလူနာတယောက် emergency လို့ရင်ချက်ချင်း ambulance ပေါ်တင်းချက်ချင်းလွှဲကျွန်တော်ပြီးတော့ဟိုဆရာကြီးတို့ရင်ကိုတူတင်ကျွန်တော်တို့ကလမ်းပြီးတော့ inform လုပ်ပြီးတော့မှဆရာကြီးတို့ဘယ်စေးရုံပို့လိုက်ပါဘယ်စေးရုံမှာဆရာကြီးရှိတယ်ပေါ့နော်အဲ့ကြိုင်ကျွန်တော်ချက်ချင်းကောက်လွယ်ပြီးတော့ဒူနာကိုလွှဲပေးတယ်ပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့စောင့်နေထားပါတယ
်အဲ့လိုပြောတဲ့နေရာမှာပေါ့တကယ်လို့ဒီအရေးပေါ့ပေါ့နော်ခွဲစိတ်ကုသမှုလိုတဲ့လူနာမျိုးတွေဆိုရင်ရောဆရာတို့ဘယ်လိုမျိုးစီစဉ်ပေးလဲရှင့်
အရေးပေါ်ခွဲစိတ်ပို့လူနဲ့လူနာတွေဆိုရင်ကျွန်တော်တို့ကနှစ်ခုရှိတယ်ပေါ့နော်ဒီမွေးလူနာပေါ့နော်မွေးလူနာပိုင်းနာတယ်မွေးမယ်ဒီအရေးပေါ်အနေနဲ့တတ်ပါတယ်နောက်တစ်ခါကျတော့ဒီရုပ်တရည်ဘိုက်အောက်တယ်ဥက္ကပြောင်းတယ်ပေါ့နော်ဒီရုပ်တရည်ဘိုက်အရင်အန်နေပြုတယ် medical emergency ရှိရယ် surgical emergency ရှိရယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့ကဒီ private ဆေးခန်းတွေပေါ့နော်ဆေးရုံတွေချိတ်ထားတယ်ညပိုင်းတွေဆေးရုံတွေကဒီကျွန်တော်များသောပြည်ညပိုင်းတွေဖွင့်တဲ့ဆေးရုံတွေဆေးရုံတွေတော်များညပိုင်းဖွင့်တယ်အဲ့ဒီဆေးရုံတွေကိုကျွန်တော်တို့ကဒီ ambulance service နဲ့ချိတ်ထားတယ်လူနာတွေတခုဆိုရင်ကျွန်တော် ambulance service တွေကမြို့နယ်ရက်ွက်တိုင်းမှာရှိတယ်အဲလူနာကိုကောက်တင်ပြီးတော့ကျွန်တော်တို့လမ်းဖုံးဆက်တယ်လမ်းဖုံးဆက်ပြီးတော့ဆောင်ရအချင်းကြီးပြောပြတယ်အမကျွန်တော်တို့ကနေတဆင်ပေါ့နော်ချက်ချင်းဓာတ်ရလွဲလို့ရတဲ့ကိစ္စဆိုရင်ဓာတ်ရဆေးရုံလွဲလိုက်ဓာတ်ရလွဲလို့မရတဲ့ကိစ္စဆိုနည်းနည်းလေးရေးပေါ်အချင်းကြီးမျိုးနည်းနည်းရှုပ်ထွေးနေတဲ့ကိစ္စဆိုရင်ကျွန်တော်တို့ကဆရာကြီးကိုဖုံးဆက်ပြီးတော့ဆရာကြီးကိုပြောတဲ့ဆေးရုံပြန်လွှဲရတဲ့အပိုင်းလေးရှိတယ်ပေါ့နော်အဲပြီးတော့တော်တော်များများလည်းဒီအခမဲ့ဒီ brighter ဒီကျွန်တော်ဆေးရုံလေးရှိရပေါ့နော်ဥပမာဒီတော့ဒီ balance ဆေးရုံပေါ့နော်ဥပမာ balance ဆေးရုံမျိုးဆိုရင်ကျွန်တော်တို့ဒီ muslim ကုသိုလ်ပြ balance ဆေးရုံဆိုရင်ကျွန်တော်တို့ဒီမွေးလူနာအောင်ဆေးရုံရေးပေါ်အနေနဲ့ကိုဒီမွေးဖွားလို့ရအောင်လဲစောင့်ရထားတာရှိတယ်ပြီးတော့တချို့မျိုးနယ်ရက်ွက်တွေဆိုရင်လည်းပေါ့နော်ကျွန်တော်တို့ဒီများသောအားဖြင့် ambulance service တွေကတည်တယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့ ဒီမွေးလူတာအတွက်ကောအရေးပေါ် emergency အတွက်ကောပေါ့နော်ဒီညကျွန်တော်ဒီဖြူရကလေးဆိုရင်ညပိုင်းနေပိတ်လိုက်ပြီပေါ့နော်ပိတ်လိုက်ပြီဆိုရင်ညပိုင်းနေအတွက်ကိုဒူနာအရေးပေါ် trauma emergency တွေရှိတယ်အဲဒီရောဒီ bright အဖွဲ့စီဖွင့်လာတဲ့ဈေးကန်လေးရှိတယ်ဈေးရုံလေးအသေးလေးရှိတယ်ပေါ့နော်အဲ့မှာကျွန်တော်ခွဲစိတ်ကန်အသေးလေးရှိတယ်မွေးခွားကန်အသေးလေးရှိတယ်အဲ့ဒီကို bright အဖွဲ့နဲ့ကျွန်တော်ချိန်ပြလိုက်တယ်ချိန်ပြီးတော့တက်ဆိုင်အောင်ညနေမှာနှိစက်ရအောင်ခေါ်သွားပြီးတော့အဲ့မှာဟိုအရေးပေါ်အခြေအနေမျိုးလောက်ဆောင်မှုပေးပြီးတော့အိမ်ပြန်ပြီးပို့ပေးလိုက်တယ်ပေါ့နော်အလုပ်လေးလည်းဖောင်းရထားတယ်ပေါ့နော်
စောစောပြောသားသလိုပဲပေါ့နော်ဒီပုတ်ကလစ်ကစေယုံစေကန်နေရလဲလူနာတွေကိုအခမဲ့တချို့ကလဲဇယိမ့်မြပြီးတော့ကုသပေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးကုသလို့ရအောင်ကိုဆရာတို့ကဘယ်လိုမျိုးချိတ်ဆက်ပြီးတော့အကူအညီပေးတဲ့အစီအစဉ်တွေလုပ်ထားလဲရှင
်ကျွန်တော်တို့အနေနဲ့ထိုက်ရိုက်ပေါ့နော်အဲ့ဒီစေကိုထိုက်ရိုက်လွတ်လို့မရထိုက်ရိုက်လွတ်လို့မရဆိုကျွန်တော်တို့ကကြော်ဒီဟိုဒီအဖျားဆရာဝန်နေဒီပေါ်တော့ဆိုတော့အဖွဲဆောင်ဝင်မဟုတ်ပါတော့အဲ့မှာကျွန်တော်တို့ဒီအဲ့ဒီဆေးရုံမှာပင်တိုင်ဆောင်ဝင်နေရှိတယ်ဒီဒီကျွန်တော်ဒီအဆိုးကဆောင်ဝင်နေပေါ့နော်ပင်တိုင်ဆောင်ဝင်ရှိတယ်အဲ့ဒီဆောင်ဝင်တွေကျွန်တော်တို့ကလက်ဆက်ရတယ်လက်ဆက်ပြီးတော့ဆရာကြီးအကူအညီတောင်းရတယ်ပေါ့နော်လူနာနေထားတော့ဒီလိုဒီလိုဖြစ်နေပြီပေါ့နော်ဖြစ်နေပြီဆိုဆရာရန်တစင်ဟုတ်ပြီဆရာကြီးနာမည်နဲ့ဖြစ်ဖြစ်ဆရာမကြီးနာမည်နဲ့ဖြစ်ဖြစ်ပေါ့နော်လွှဲလိုက်ပါလွှဲလိုက်မယ်ဆိုရင်အဲ့ဒီအချိန်မှာကျွန်တော်ပြောရင်ဆရာမကြီးဖြစ်ဖြစ်ဆရာကြီးဖြစ်ဖြစ်ပေါ့နော်ဆေးရုံလမ်းပြောလိုက်တယ်ဒီလူနာလာမယ်ဟိုပြင်ဆင်တော့ပါပြင်ဆင်ပြီးတော့ဒီကုသမှုဆောင်ရွက်မှုပြလိုက်ပါဗောနော်အဲ့လိုပြောလိုက်ရင်လက်တော့လက်ခံပြီးရောဆောင်ရွက်ပြီးတယ်အဲဒီတိုက်ရိုက်တော့မှဆိုရင်တော့အဆင်ပြေမှာမဟုတ်တော့ဘူးဗောနော်အ
ဲ refer လုပ်တဲ့သဘောပေါ့
refer ကျွန်တော်က refer system နဲ့ networking နဲ့သွားနေရဆိုတော့လေကျွန်တော်တို့အဲ့လိုနေနေသွားမှဆိုရင်တော့အဆင်ပြေတယ်လူနာနေတယ်ဒါမှမဟုတ်ဘလို့မှချိတ်ဆက်လို့မရတဲ့အချိန်တွေဆိုရင်ကျွန်တော်တို့ဒီ provider အဖွဲ့ဒီထောင်ထားတဲ့စေခန်းလေးရှိရဗောနော်အဲ့လိုဆိုရင်ဒီ emergency ဆိုအဲ့ကိုခေါ်ပါအဲ့ကိုခေါ်ပြီးခဏထိန်းထားပါဗောနော်ထိန်းထားပြီးမှမိုးလင်းလောက်မှဒီတက်ဆိုင်ရာစေယုံတွေပြန်လွှဲလာရဲ့အပိုင်းတွေရှိရဗောနော်အဲ့လိုဒီချိတ်ဆက်တာနောက်ဆုံးလူနာကဒီတချို့ကြတော့အပိုင်းတွေကြတော့ကျွန်တော်တက်မတော်စေစေယုံကိုလွှဲလိုက်တဲ့အပိုင်းတွေရှိရဗောနော်အဲ့ဒီကြတော့လူနာရဲ့ decision ပေါ့နော်လူနာဆုံးဖြတ်ချက်လူနာကိုတော့အမိတယ်ပေါ့နော်ကျွန်တော်တော့ဆိုဘလုံးမမရအောင်တမတော်ဆွေဆွေရအောင်လွှဲပေးမယ်လွှဲပေးမယ်လူနာကသွားကျင်တာချို့လူနာကသွားကျင်တယ်ချို့ကမသွားကျင်တဲ့အပိုင်းရှင်မသွားကျင်တဲ့အပိုင်းကြတော့ကျွန်တော်တော့အဆင်ပြေအောင်လုပ်ရတဲ့အပိုင်းလေးရှိရဲ့အဲ့ကြတော့လေဒီကျွန်တော်ချိတ်ဆက်ပြီးတော့လူနာအဆင်ပြေအောင်ဆောင်ရွက်လိုက်တာလေးပဲရှိပါတယ်ဟုတ
်ဟုတ်ခုနကအေးဆောဆောဒေါက်တာဂျော်မင်းထွန်းပြောတဲ့အထက်မှာဒီဆရာကြီးတွေဆရာမကြီးတွေပေါ့လေဆိုတာကဒါအထုကုဆရာဝန်ကြီးတွေကိုပြောတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုမျိုးဆရာတို့နဲ့ချိတ်ဆက်ပြီးတော့ဒီလိုလူနာတွေကိုကုညီဆောင်ရွက်ပေးနေတဲ့အထုကုဆရာဝန်တွေဆရာဝန်ကြီးတွေဆရာဝန်မကြီးတွေရောအများကြီးရှိလားရှင
်ပြောမယ်ဆိုရင်တော့ရှိပါတယ်မှာဟိုဟိုဒီကျွန်တော်ပြောမယ်ဆိုဒီ CDM ပေါ့နော်ကျွန်တော်လည်းရှိဒီလှုပ်ဆောင်နေတဲ့ပေါ့နော်ဒီဆရာကြီးဆရာမကြီးပေါ့နော်အဲရှိပါတယ်ဒါပေမဲ့အဲဒီကျွန်တော်တို့ကလည်းဒီဆရာမကြီးဆရာကြီးတို့လည်းတစ်ဖက်တစ်လမ်းကနေ supporting အနေနဲ့ကျွန်တော်တို့ကနေဝိုင်းဝန်းကူညီပြီးတော့အဲပံ့ပိုးပေးတဲ့အနေနဲ့လည်းလှုပ်ဆောင်နေတယ်လူနာတွေတစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ဒီဟိုအပြင်ဆရာဝန်တွေအနေနဲ့ပေါ့နော်အဲဒီကျန်းမာရေး social movement အနေနဲ့တစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ကူညီပံ့ပိုးနေတယ်ပေါ့နော်အဓိကဒီလူနာတွေကိုအဓိကမနစ်နာအောင်ပေါ့နော်ကျွန်တော်ဆေးရုံကျွန်တော်လူရှိရောဒီဆေးရုံတွေပိတ်ထားတဲ့ပုံမှာလူနာတွေအတွက်လည်းကျွန်တော်တို့နောက်ဆုံးအသက်ဆုံးရှုံးပေါ့နော်မှုလဲအောင်အသက်ဆုံးရှုံးမဆုံးရှုံးရအောင်ပေါ့နော်အဓိကကျွန်တော်တို့အသက်နိုင်ဆုံးအကောင်းဆုံးပေါ့နော်ဒီကျွန်တော်တို့ဆိုဒီကြားကန်အနေနဲ့ကျွန်တော်ဆောင်ရွက်ပြီးတယ်ပေါ့နော်လူနာတွေအတွက်ကိုအဓိကကျွန်တော်တို့ကြည့်ရှုပြီးတော့ပေါ့နော်ဟုတ်
ဟုတ်အဲ့တော့ဆရာပြောသလိုပေါ့လေအဲ့လိုဒီလူနာတွေကိုဟိုအကူအသားမှုလိုနေတဲ့လူနာတွေကိုကူညီနိုင်ဖို့အတွက်ဆရာတို့ကလှုပ်ပေးနေတယ်ဆိုတော့ဒီဂျန်ကုံတစ်မြို့လုံးအတိုင်းအတာနဲ့ပြောမယ်ဆိုရင်ရောဒီလိုအပ်တဲ့လူနာနဲ့အခုဆောင်ဆောင်မှုပေးနေတဲ့အင်အားမျှတယ်လို့ရောဆရာတို့ပြောလို့ရလားချင်
းအဲ့အခုနေထားတော့အဆင်ပြေနေသေးတယ်အဆင်ပြေနေသေးတယ်ဆိုတော့အခုအချိန်နေပြီးတော့ကျွန်တော်တို့ရရတော့လူနာတွေကိုတော့ရရတော့ဘယ်လိုပေါ့နော်ကျွန်တော်တို့ဒီအစွမ်းကုန်ဒီကျွန်တော်လူလက်ရှိကျွန်တော်ဒီလူအင်အားနဲ့ပေါ့နော်ဆရာဝန်အင်အားဒီကျွန်တော် provider အဖွဲ့အစည်းအင်အားဒီ evolution အင်အားနဲ့ကျွန်တော်တို့အဲရောက်အောင်ပေါ့နော်ဒီ brand နေလေအကုန်လုံးချိတ်ဆက်လာကျွန်တော် networking နဲ့အခုသွားနေရပေါ့နော်အခုချိန်နေရ networking အားလုံးကျွန်တော်တို့ဒီလူလူကစစ်စစ်လုံးလုံးနဲ့ဆရာဝန်တော်တော်များများစစ်စစ်လုံးလုံးနဲ့သွားပြီးတော့ကျွန်တော်တို့တင်းဝတ်တစ်ခုလို့ဖွင့်ထားတဲ့အပေါ်မှာအဲအခုချိန်ကြီးတော့အဆင်ပြေနေသေးတယ်ပေါ့နော်လုံဆောင်နေတဲ့အပိုင်းမှာဟုတ
်ဟုတ်ဒီလိုမျိုး CDM ကာလကြီးမှာပေါ့နော်ဟိုလူနာရီအနေနဲ့ကြက်မိုက်ဆောင်ဆောင်မှုလိုအပ်လာတယ်ဆိုလို့ရှိရင်ဘာလုပ်တဲ့လဲဆိုတာဆရာအနေနဲ့ဘယ်လိုမျိုးပြောနိုင်လဲရှင
့်အဲတခုခုပေါ့နော်ဒီနာမကျန်းမှာပဲဖြစ်ဖြစ်အဲဒီကျွန်တော်တို့ဒီယောဂဟိုတခုပေါ့နော်စီဗီယာဒီဟိုဒစီပေါ့နော်တခုခုယောဂတခုဆိုးဆိုးဝါးဝါဖြစ်ဖြစ်အဲပြီးတော့ဒီထရောမာပေါ့နော်ထရောမာမှာတော့မှဒီ major minor trauma ပဲဖြစ်ဖြစ်ပေါ့နော်ရှားခံရင်ကျွန်တော်တို့ဒီမြို့နယ်ရက်ွက်တွေမှာကျွန်တော် ambulance service တွေရှိတယ် ambulance service တွေဟိုချက်ချင်းချိတ်ဆက်ဒီလိုပဲ ambulance service ကိုအကူအညီတောင်း ambulance service ကလည်းချက်ချင်းပြောတာချက်ချင်းကူညီပေးတယ်ဒီကာလမှာအကုန်လုံးကကူညီချင်တာလေးပဲဟိုကလေကူညီချင်တာလေးကအကုန်လုံးကဟိုထိထိရောက်ရောက်ကူညီပေးတယ်ကူညီမယ်ဆိုတော့အပေါ်ရန်ကူညီပေးမှာမဟုတ်တော့အင်တီးသွားပြီးတော့ကူညီပေးတယ်ကူညီပြီးတော့အဲဟိုတော့ ambulance ကလည်းတို့ဥပမာလူနာပေါ်မူတည်လူနာအချင်းနေပေါ်ယောဂချင်းအောင်မူတည်ပြီးတော့ပေါ့နော်ဥပမာမွေးလူနာလားခွဲစိတ်ပိုးလူနာလား minor major ပြန်တို့ရောနေတို့အယောင်နဲ့ခွဲလိုက်တယ်ခွဲပြီးတော့ဖယ်သွားမယ်ဖယ်ပိုးရမယ်ဆိုတော့တို့ဝေးရှိတယ်ဝေးရှိတယ်အဲမှာတို့သက်ဆိုင်ရာလူနာတွေမနစ်နာအောင် ဘောနော်အတန်းလိုက်ဆိုတက်ဆိုင်အောင်စန်တာတွေကိုလွှဲပြီးတော့ပို့ဆောင်ပေးမယ်ဘောနော်အဲ့ဒါလေးကျွန်တော် information ပေးခြင်းပါတယ
်ဟုတ်ဆိုနောက်ဆုံးပေးချင်တာကဘောနော်အခုလက်ရှိဒီအဆရာနာရှင်စန့်ကျင်တဲ့ CDM နှုတ်ရှားမှုမှာဆရာဝန်တွေဆေးဝင်တန်းတွေပေါ့လေပါဝင်နေတဲ့အတွက်ကြောင့်မို့လို့ပြည်သူ့ကျန်းမာရေးဆောင်ရှားမှုဘိုင်းမှာထိခိုက်တယ်လို့ရောဆရာအနေနဲ့မြင်လားရှင
်ဟုတ်ပြည်သူ့ကျန်းမာရေးဆောင်ရှားမှုဘိုင်းမှာကြတော့အဓိကဒီကလေးပေါ့နော်ကလေးတွေမှာဆိုရင်ကလေးကောက်ကစီထိုးတာတိုက်တာပေါ့နော်ပြီးတော့နောက်တခြားဒီဒီလန်ကဘိုင်းဆိုင်ရာမှာပြည်သူ့ကျန်းမာရေးဘိုင်းပေါ့နော်အဲ့ဒီဘိုင်းမှာတော့နည်းနည်းလေးတော့ဟို weak ဖြစ်ကောင်းဖြစ်နိုင်တယ်ကျွန်တော်ပြောတော့ခုအဲ့ကြတော့ကျွန်တော်တို့ကလေးကြတော့များသောအားဖြင့်ကျွန်တော်တို့ဒီနည်းနည်းလေးနည်းနည်းအားနည်းချက်ပုံစံမျိုးလေးနည်းနည်းလေးတွေ့ရှိနိုင်တယ်ပေါ့နော်လူကြီးကြတော့အဆင်ပြေတယ်ကလေးကြတော့ကျွန်တော်တို့နောက်ဆုံးဒီတော့ကလေးစေယုံပေါ့နော် private ကလေးစေယုံလေးကိုလည်းကျွန်တော်တို့ဒီဒီဘက်ကိုပြန်လွှဲရတယ်ကလေးဆိုတော့ချိတ်ဆက်လာရင်ကလေးစေယုံသွားပြဥပမာအခုဆိုရင်ခွေကိုက်တဲ့လူနာတွေလည်းတွေ့တယ်ခွေယူကခေါ်စိထိုးဖို့အခက်ရှိတယ်နောက်ဆုံးနောက်ဆုံးဇေယိညအနေနဲ့ပေါ့နော် private စေယုံစိတ်ခန့်နေသွားသွားပြီးတော့ဒီကျွန်တော်တို့ကနေအဆင်ပြောပေးတဲ့အပိုင်းလေးတွေရှိတယ်ပေါ့နော်လူနာမတက်နိုင်ဘူးပေါ့နော်လူနာတက်နိုင်တယ်ပေါ့နော်အဲ့လိုဆိုရင်တချို့လူနာတက်နိုင်တယ်ဆိုရင်ဒီ full code ဒီ cost ပေါ့နော်တစ်ခါလေအပြည့်ပတ်စံ quantity ပေးသွားပေါ့နော်သူကမတက်နိုင်လို့ဇေယိညပေါ့နော် half ဖြစ်ဖြစ်80ခန့်လို့ဖြစ်ဖြစ်ပေါ့နော်အဲ့လိုလေးတော့ပြီးသွားတာရှိရအဲ့လိုအဓိကဒီပြည်သူ့ကျန်းမာရေးနေဆိုရင်ကျွန်တော်တို့နဲ့ချိတ်ဆက်တဲ့အပိုင်းလေးဆိုရင်ရအောင်စွမ်းကုန်ဖို့ပေါ့နော်အဲဒီလူနာတွေအတွက်ကိုအဲဟိုအကောင်းဆုံးပေါ့နော်ကျွန်တော်မျိုးနဲ့ကျန်းမာ TMO ကနေသင်းပေါ့နော်ကျွန်တော်တို့မေးပြီးတော့အမရေးဒီလူနာဒါသာဖြစ်တယ်အဲပြီးအဲ့ဒါနောက်ဆုံးအကောင်းဆုံးစီစဉ်ပေးလိုက်တယ်ပေါ့နော်အဲ့လိုချိတ်ဆက်ပြီးတော့အကောင်းဆုံးစီစဉ်ပေးပြီးတော့ကျွန်တော်တို့ဒီအဓိကကလေးလူနာတွေပါပဲမေးကုန်းမေးတဲ့မေးကုန်းကကလေးကောင်ကိုသိထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပြီးတိန်ဟောင်းကောင်ကိုသိထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပေါ့နော်အဲ့လိုလေးရှိတယ်ပြီး TVC ထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲ TVC ထိုးတဲ့အပိုင်းမှာဆိုရင်လည်းကျွန်တော်တို့အဲ့ဒီဒီကျွန်တော်ဟိုပါပေါ့နော်ဒီ NGO ဖွဲ့ရတော့ TV ဈေးထုတ်လို့ရတဲ့စင်တာလေးရှိတယ်အဲ့မှာဆိုနှစ်ပိုင်းရှိတယ်ဒီဈေးရမ TV ဥစ္စာရှိတယ်အေးဒီတော့ကတ်တူကတ်တူပေါ့နော် TV ဟိုကုသတဲ့စင်တာရှိတယ်နှစ်ခုရှိတယ်အဲ့နှစ်ခုဆိုတော့ကျွန်တော်တို့အဲနောက်ဆုံးဒီသူတို့ဒီ product ဖွဲ့စည်းဖွင့်ထားတဲ့ဈေးကန်တွေမှာပြန်ထိုင်တယ်ထိုင်ပြီးတော့ TV ဒူနာတွေကိုပြန်ပြီးချိတ်ဆက်ပြီးတော့ TV ဈေးထုတ်လို့ရအောင်ရအောင်အဓိကကြောက်တာ TV ဒူနာတွေပဲ TV ဈေးပြတ်သွားရင်ဟိုဥစ္စာတွေခက်သွားမယ်ဈေးရမဘက်ကိုပြောင်းသွားမယ်ပေါ့နော်အဲ့လိုဖြစ်မှာဆို TV ဈေးကိုလည်းရအောင်ကျွန်တော်တို့ carry လုပ်ပြီးတော့စီစဉ်ပြီးတော့ဟိုဟာလုပ်ပေးတယ်ဒူနာဟို TV ဟိုစေထုတ်ပြီးတဲ့ဌာနရည်နဲ့ချိတ်ဆက်ပြီးတော့ပေါ့နော်သူပဲအဲ့လိုလေးဒေါက်တာချုံလူနာတောက်လဆလူနာစေထုတ်လို့မရတော့ဒီထုတ်လို့မရအခက်တွေဖြစ်နေအဲ့ကြတော့စေထုတ်လို့ရမယ်အပိုင်းလေးကိုရောင်းအောင်စီစဉ်ပြီးတော့စောင့်ရပေးတယ်ပေါ့နော်အဲ့လိုလေးလုပ်ထားတယ်ကလေးလူနာကြတော့တက်နိုင်ဆုံးကလေးစေုံနဲ့ချိတ်ဆက်ပြီးတယ်ပေါ့နော်အဲ့လိုလေးကျွန်တော်တို့မနစ်နောက်ပြီးတူရတော့မနစ်နောက်လဲစောင့်ရမှုအပိုင်းလေးလည်းလုပ်ဆောင်နေပါတယ်အတန်းနဲ့ဆိုဘာပဲဖြစ်ဖြစ်ကျမအောင်နေကောင်းအောင်နေပါဒီကာလမှာဟုတ်
ကျေးဇူးများတင်ပါတယ်ရှင်ဒေါက်တာကျော်မင်းထွန်းအခုလိုမျိုးအချိန်ပေးပြီးရရှိတဲ့အတွက
်မင်္ဂလာပါဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာကိုတတ်သိပြနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ကျွန်မကြီးမေအောင်လိုက်ဦးဆောင်တဲ့တပ်မတော်အနေနဲ့ February 1ရက်နေ့မနေ့ပိုင်းမှာနိုင်ငံတော်သမ္မတနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒုံဆတ်စုကြည်အပါအဝင်လူပေါင်းများစွာကိုဖမ်းဆီးတိုင်းပြည်အာဏာရယူခဲ့တဲ့အဓိကအကြောင်းရင်းဟာမဲမတမာမှုဖြစ်နိုင်တဲ့စည်ရင်းကိစ္စဖြေရှင်းမပေးလို့ဆိုထားပါတယ်။အာဏာရယူပြီးတိုင်းပြည်ကိုပြောတဲ့မိခွန်းနဲ့သူ့ရဲ့လမ်းပြမြေပုံမှာလဲပထမဦးဆုံးလုံးမှာကမဲမတမာမှုတွေဖော်ထုတ်မယ်။တွေ့ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ဆိုထားပြီးသူ့ရဲ့နောက်ဆုံးအလုပ်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပြီးအနိုင်ရနိုင်ငံရေးပါတီကိုတာဝန်လွှဲပြောင်းပေးမယ်လို့ဆိုထားပါတယ်။ဒါကြောင့်လဲသက်တမ်းရှိနေစေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးကော်မရှင်အသစ်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ကော်မရှင်ကလည်းသူတို့တာဝန်ယူခြင်းကစမဲစင်းကိစ္စပြန်စစ်ဆေးနေပြီးတချို့အချက်လက်တွေကိုထုတ်ပြန်ပေးနေတာလဲတွေ့ကြရပါတယ်။အရင်ဆေးရနာရှင်တွေကကျင်းပပေးခဲ့တဲ့2020အထွေထွေရွေးကောက်ပွဲကြီးမှာလူကျင်တဲ့ရလတ်ထွက်ပေါ်လာအောင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီအချိန်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ခဲ့ပြီးအခုချိန်မှာလဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးသိန်းစိုးအနေနဲ့2020ရွေးကောက်ပွဲမှာတကယ်ပဲမဲမတမာမှုတွေရှိခဲ့တယ်ဆိုတာကိုတသက်ပြနိုင်မလားဆိုတဲ့ကိစ္စကတော့စိတ်ဝင်စားစရာပါ
ဦးသိန်းစိုးဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ဆယူပြီးတဲ့နောက်ပြည်ထောင်စုအဆင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းနဲ့အဖွဲ့ဝင်တွေကဖမ်းထားရုံတည်းမကအောက်ခြေမြို့နယ်အဆင့်ကော်မရှင်ဥက္ကဋ္ဌတွေကိုပါအစုလိုက်ပြုံးလိုက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဒီကနေ့ဆိုရင်တလညီပါရှိနေပါပြီ ဦးသိန်းစိုးကော်မရှင်ကပထမဦးဆုံးထုတ်ပြန်ပေးလိုက်တဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကတော့မြို့နယ်အလိုက်ကော်မရှင်ကထုတ်ပြန်တဲ့မဲဆင်းနဲ့လဝကမှာရှိတဲ့စည်ရင်နှိုင်းရှင်ချက်ဇယားတွေပါဖေဖော်ဝါရီလ16ရက်နေ့ကစပြီးထုတ်ပြန်တဲ့အဲ့ဒီဇယားတွေထဲမှာနိုင်ငံသားစီစီရေးကတ်မပါပဲမဲဆင်းမှာပါဝင်နေတဲ့သူတွေရဲ့စီစီရေးကတ်တစ်ခုတည်းနဲ့မဲဆင်းမှာနှစ်ကြိမ်ပါသူ၃ကြိမ်အထက်ပါသူဆိုပြီးဖော်ပြထားတာတွေ့ရပါတယ်။အရေးကြီးတာကတော့အဲ့ဒီထုတ်ပြန်ပေးလိုက်တဲ့စီရင်တွေဟာမဲမတမာမှုဖြစ်စေနိုင်သောမဲဆင်းတွေဖြစ်နေမနေပါ။တကယ်တော့လဝကကပြုစုထားတဲ့လူဦးရေစီရင်ဆိုတာ update ဖြစ်မနေပါဘူး။ကျောင်းရွှေသွားသူတွေကိုပုံမှန်ပယ်ဖျက်လို့မရှိသလိုအဲ့ဒီမြို့နယ်ထဲဝင်လာအခြေဆိုင်သူတွေကိုလည်းပုံမှန်ဖြည့်သွင်းခြင်းမရှိပါဘူး။ဒါ့အပြင်အိမ်ငှားရဲနေထိုင်သူတွေ၊ရွှေပြောင်းအလုပ်လုပ်သူတွေအစားရှိသဖြင့်ကိုလည်းပုံမှန်ဖြည့်တင်းလို့ရှိတာမဟုတ်တဲ့အတွက်မြေပြင်မှာတကယ်မမှန်ကန်ပါဘူး။ဒါကြောင့်လဲဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအခြေခံမဲဆင်းပြုစုရာမှာလဝကစင်းတစ်ခုတည်းကိုအခြေခံထားတာမဟုတ်ဘူးဆိုပြီးတရားဝင်တိုင်းသိပြည်သိပြောထားခဲ့တာမို့ဒါဟာလျှို့ဝှက်ချက်မဟုတ်ခဲ့ပါဘူး
။ဒါအပြင်မဲဆင်းထဲမှာနိုင်ငံသားစီစီကတ်မပါသူတွေကိုထည့်သွင်းထားတာကလည်းထူးဆန်းတာတော့မဟုတ်ပါဘူး။ရွေးကောက်ပွဲဥပဒေနီးဥပဒေထဲမှာနိုင်ငံသားစီစီကတ်ပျောက်ဆုံးနေသူတွေမလုပ်ရသေးသူတွေကိုလည်းနိုင်ငံသားအခွင့်အရေးမဆုံးရှုံးစေဖို့တဆိုင်ရာထောက်ခံချက်တွေရှိရင်မဲပေးခွင့်ရှိရမယ်ဆိုတဲ့အချက်ပါဝင်နေပြီအဲ့ဒါဟာလဲဥပဒေနဲ့အညီဖြစ်နေတာကြောင့်မဲမတမာမှုဖြစ်စေနိုင်သောဆိုတဲ့အထက်အကျုံးဝင်မှာမဟုတ်ပါဘူးပတ်ဝန်းကျင်နံပါတ်တစ်ခုတည်းနှစ်နေရာအထက်ပါနေတာတွေကလည်းအထူးဆန်းကြီးတော့မဟုတ်ပါဘူးပထမအကြိမ်မဲဆင်းထုတ်ပြန်ရမှာကွန်ပျူတာစာစီဆိုင်ရဲ့ပြဿနာတွေကြောင့်အဲ့လိုမှတ်ပုံတွေထပ်နေတာတွေဖခင်နေရာမှာလူတယောက်ထဲရဲ့နာမည်အချင်းချင်းပါနေတာတွေတွေ့ခဲ့ရပြီလဲဖြစ်ပါတယ်အဲ့ဒါကြောင့်လဲမဲဆင်းပြင်ဆင်မှုတွေလုတ်ခဲ့ရတာမျိုးပါအဲ့လိုစီးရင်မျိုးကိုမဲမသမာမှုဖြစ်စေနိုင်သောစီးရင်တွေထည့်လို့ရကြရင်ရမှာဖြစ်ပေမဲ့မဲမသမာမှုလို့ဆွတ်ဆွဲဖို့ဆိုရင်တော့နောက်ထပ်ခိုင်လုံတဲ့အချက်လက်အထောက်အထားအသေးချာရှာရပါဦးမယ်ပြောရရင်ဦးသိန်းစိုးကော်မရှင်ကအခုထုတ်ပြန်ထားတဲ့မြို့နယ်တချို့ရဲ့မဲစီးရင်တွေလာဝကစီးရင်မတူညီမှုဟာမဲမသမာမှုရှိခဲ့တဲ့ဆိုသည့်အထိဆွတ်ဆွဲနိုင်မှုအဝေးကြီးလိုပါသေးတယ်
ဦးသိန်းစိုးကော်မရှင်ကဖေဖော်ဝါရီလ23ရက်နေ့မှာနောက်ထပ်ထုတ်ပြန်တဲ့စင်းကတော့မဲလက်မှတ်ရိုက်နှိပ်မှုပါတကယ်တော့အဲ့ဒီစင်းဟာဥလာသိန်းကော်မရှင်ကတိုင်းသိပြည်သူထုတ်ပြန်ထားပြီးဖြစ်တယ်လို့လျှို့ဝှက်ထားတာမျိုးလည်းမရှိပါဘူးလက်ရှိထုတ်ပြန်တဲ့စင်းကမဲစာရွက်တွေကိုနေ့လိုက်ထုတ်ယူခဲ့တာမျိုးပဲပုံပြီးပါတာပါဒီနေရာမှာအများပြည်သူထင်အောင်ထင်မှားဖြစ်စေနိုင်တာတခုတော့ပါပါတယ်အဲ့ဒါကတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်လွတ်တော်တခုမှပြန်မြမဲပေးပိုင်ခွင့်ရှိသူစီးရင်38တန်းဝန်းကျင်ရှိပေမဲ့မဲလက်မှတ်တွေရိုက်ထုတ်ဝေငှရမှာတော့တမျိုးစီအတွက်ပြင်းမြ43တန်းကနေ44တန်းကျော်ရှိနေတာပါ။ဘာကြောင့်အဲ့လိုဖြစ်ရသလဲဆိုတဲ့အကြောင်းရင်းဟာကော်မရှင်အစစ်အစစ်အနေနဲ့သက်ဆိုင်ရာမဲဆန္ဒနေမြေမဲယုံတွေစီမဲလက်မှတ်ဝေငှရမှာမဲပေးပိုင်ခွင့်ရှိသူစီးရင်အတိုင်းတိတိကျကျဝေငှဖို့မဖြစ်နိုင်လို့ပါ။မဲလက်မှတ်တွေကို2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဒီအတိုင်းရိုက်နှိပ်ခဲ့ဒီအတိုင်းဖြန့်ဝေခဲ့တာကြီးပါဒါကြောင့်အခုလိုမဲစာရွက်ရိုက်နှိပ်ဖြန့်ချီမှုကလည်းတက်မတော်ဘက်ကငိုဆွဆွဲထားသလိုမဲမတမာမှုဖြစ်စေနိုင်သောအထောက်အထားတွေဟုတ်မနေတာကိုလည်းတွေ့နိုင်ကြပါတယ်အခုနောက်ပိုင်းအသစ်ခန့်အပ်လိုက်တဲ့ကော်မရှင်ကနေ့စဉ်ထုတ်ပြန်နေတာတွေကတော့မြို့နယ်အစင်းကမဲလက်မှတ်ကွာခြားချက်အစင်းတွေပါတကယ်တော့မဲပေးတဲ့ကိစ္စမှန်မမှန်စစ်ဆေးခြင်းရင်အလွန်လွယ်ပါတယ်။ကြိုက်နှစ်သက်ရာမဲယုံတချို့ကိုရွေးချယ်အဲ့ဒီမဲယုံမှာတာဝန်ယူခဲ့သူတွေတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြတဲ့အမတ်လောင်းကိုယ်စားလှယ်တွေစောင့်ကြည့်တဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးမဲလက်မှတ်အားလုံးဖွင့်ပေါက်စစ်ဆေးတိုက်ဆိုင်စစ်ဆေးတာနဲ့အလွယ်တကူအပြေပေါ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ကော်မရှင်ဟာအဲ့လိုမလုပ်ဘဲမတမာမှုလို့မပြောနိုင်တဲ့အခြားအချက်လက်တွေကိုပဲစစ်ဆေးနေ့စဉ်ထုတ်ပြန်နေတာတွေ့မြင်ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်စေနိုင်သောမဲစင်းပြဿနာဖြေရှင်းမပေးလို့ဆိုပြီးနိုင်ငံတော်တမရနဲ့လူများစွာကိုဖမ်းဆီးပြီးအာဏာရယူအုပ်ချုပ်နေပါပြီ။ဒီအတွက်အာဏာရယူအုပ်ချုပ်ခဲ့တာမဲမတမာမှုကြောင့်တနည်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာဟာမှန်ကန်မှုမရှိတကယ်နဲ့ရတာဟာအခြားပါတီတစ်ခုခုဖြစ်တယ်ဆိုတာကိုတက်တည်ပြဖို့တာဝန်ရှိနေပါသေးတယ်။အဲ့လိုတက်တည်ပြနိုင်ခြင်းမရှိခဲ့ဘူးဆိုရင်တော့နိုင်ငံတော်သမ္မတနဲ့နိုင်ငံခေါင်းဆောင်တွေကိုဖမ်းဆီးအရေးပေါ်အခြေအနေကြီးညာအာဏာရယူအုပ်ချုပ်ခဲ့တဲ့အကြောင်းရင်းဟာမဲဆင်းပြဿနာကြောင့်မဟုတ်ဘဲအာဏာကိုလိုချင်လို့အာဏာသိမ်းခဲ့ရတာလို့ပဲမှတ်တမ်းတင်ကြရမှာဖြစ်ပါကြောင်းပြပြလိုက်ရပါတယ်။
သိမ့်မရှိလာတဲ့နေ့ရက်များဖြစ်ပါတယ်သောရရှင်များရှင်။ဒါမဲ့သောရရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံနေကောင်းကျန်းမာပါစေ။ဘေးပရာဝေးကွာအန္တရာယ်ကင်းကြပါစေလို့ပထမဆုံးဆုတောင်းပေးချင်ပါတယ်ရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြမတေးချစ်သောရရှင်နေတွင်မေတ္တာတွေလက်ဆောင်တခြင်းလေးတုံးနဲ့ဖြော့ပြပေးဦးမှာဖြစ်ပါရဲ့နော်။အခုပထမဦးဆုံးတော့မေတ္တာပြင်းနဲ့ရေးလာတဲ့သောရရှင်တယောက်ရဲ့စာလေးနဲ့စာချင်ပါတယ်။ Messenger မှာရေးပို့လာတဲ့သောရရှင်ဝင်းနိုင်ပါ
။ပြည်သူတွေအတွက်ရန်စိတ်ပူနေမိပါတယ်။အကုန်မများရောဘလို့အခြေအနေရှိပါလဲပြောပြပေးကြပါခင်ဗျာ။စစ်တပ်လည်းကြမစွာနဲ့နောက်ပြည်သူတွေကိုမပစ်ပါနဲ့ဩဗျာ
။သောရရှင်ဝင်းနိုင်ပန်ကြားလာပါတယ်။မင်းထက်အောင်ဆိုတဲ့သောရရှင်ကတော့အချင်းနဲ့တပြင်းညီထုတ်လွှင့်ပေးနေတဲ့ video ကိုအထူးကျေးဇူးတင်ပါတယ်။သောရရှင် Ballet Cancer ကအချင်းနဲ့တပြင်းညီအခုလက်ရှိမြမတင်းတွေကိုတင်ဆက်ပေးနေတဲ့ video ကိုအများကြီးကျေးဇူးတင်မိပါတယ်။ဖိုးလားပြည့်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ video အားပေးနေပါတယ်ဒီချက်မကအောင်မြင်ပါစေ။ပြည်သူများဒုက္ခရောက်နေပါတယ်။ video ရဲ့တင်းတွေကိုစောင့်မျှော်နားဆင်နေရပါတယ်။အခုဖြစ်နေတဲ့မြန်မာနိုင်ငံကဆန္ဒပြလူလူကိုအာဏာပိုင်တွေစစ်တပ်နဲ့ရဲတွေဘက်ကနေပြီးတော့တနက်နေ့မှာအကြမ်းဖက်ပြီးတော့ပြစ်ခတ်နှိမ်နှင်းဖြိုခွဲနေတာအတွက်ရေးလာတဲ့သောရရှင်တွေရဲ့အစာတွေမှာတော့ဒီအထူးဝမ်းနည်းပါတယ်ဆိုတဲ့အတန်တွေအကူအညီတောင်းခံတဲ့အတန်တွေဒီလိုစာမျိုးတွေပဲဖတ်ရကြားရပါတယ်ရှင်ဒီမှာသောရရှင်လွင်မိုးကျော်ကအရန်ဝမ်းနည်းပါတယ်လူစစ်စစ်တွေအသွေးသားတွေနာကျင်နေကြပါပြီတဲ့ဥစိန်ဝင်းဆိုတဲ့သောရရှင်ကတော့ဓမ္မနဲ့အဓမ္မဆိုတာအမှန်တရားကအရှုံးမရှိဘူးဆိုတာမသိမချင်းမှတ်ထားလိုက်ပါတဲ့ဒီမှာမြန်မာနိုင်ငံကအရေးနိုင်ငံတကာရဲ့ပြောဆိုပါဝင်မှုတွေနဲ့ပတ်သက်လို့အစပိုင်းမှာဝမ်းသာအရာအကူတကြီးဖြစ်ပုံတွေ့ရတဲ့မြန်မာလူထုနောက်ပိုင်းမှာတော့စိတ်ပြည့်အားလျှော့လာကြတာကိုသောရရှင်ကြီးရေးထားတဲ့စာရေးကနေတွေ့နိုင်ပါတယ်နော် Sky ဆိုတဲ့သောရရှင်က UNUS ကအလကားဘာမှတုံ့စားလို့မရအောင်မြန်မာပြည်သူတွေဒီလောက်ဒုက္ခရောက်နေတာဘာမှမကူညီနိုင်တာမြန်မာစစ်တပ်ကိုကြောက်လို့နေတာဆိုရင်လည်းမြန်မာပြည်သူတွေတေးပေးလိုက်ပါတော့မယ်တဲ့။ဘာမှတုံ့ဆာမရတဲ့ UNUS ကျေးဇူးတင်ပါတယ်ဆိုပြီးခက်ရွရွစိတ်ဆိုးပြီးတော့ရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကလည်း UN ဆိုတာနာမည်ပဲရှိတာဘာမှတုံ့ဆာလို့မရပါဘူး။တောင်းဆိုမယ်အရေးယူမယ်ပိတ်ဆို့မယ်စာရွက်ပေါ်မှာပဲလုပ်တယ်။တကားဖွင့်လဲဒီဆုံးဖြတ်ချက်တကားပိတ်လဲဘာမှမထူကြ။အဲ့တော့ UN ရေးတဲ့နောက်နောက်အချိန်ကုန်လူပန်းနေဘာအစည်းအဝေးမှလည်းလုံနေပါနဲ့တော့တဲ့။ဒီသောရရှင်လည်းစိတ်ပြတဲ့ပုံပါပဲ။နောက်ထပ်သောရရှင်တယောက်ကတော့
VOE သတင်းမီဒီယာကအခုချိန်မှာအမှန်ကန်ဆုံးသတင်းထတာလို့ကျွန်တော်ယုံကြည်ပါရဲ့ဗျာ။ဒါကြောင့်လည်းနေရိုင်းနားထောင်ဖြစ်ပါရဲ။ကုလသမဂ္ဂကဘယ်အချိန်မှပြည်သူတွေစိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုစစ်ကောင်းဆောင်တွေပေါ်ချမှတ်မလဲဗျာ။စိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုပြောတာပါ
။ဒီသောရရှင်ကဒီအရေးယူတဲ့အခါမှာထိမှတ်လောက်တဲ့ပြစ်ဒဏ်မျိုးချပါဆိုပြီးတော့ရေးလာတာဖြစ်ပါရဲ့။နောက်ထပ်သောရရှင်တယောက်ကတော့စီသူဆိုတဲ့သောရရှင်မှာသူဒီရေယူပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ပြောလာတာကတော့
ဘူယိုရေခင်ဗျာအာနာသိန်းစစ်ကောင်စီကြာရှုံးနေစေချင်ပါပြီနိုင်ငံတကာလူကြီးများများအနေနဲ့လည်းစစ်ကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ရေယူတင်နေပါပြီတချိန်ကရိုဟင်ဂျာဆိုတဲ့လူမျိုးတစ်ခုလုံးကိုမျိုးတုံးတတ်ခဲ့တယ်နောက်တိုင်းရင်းသားတွေကိုအကြမ်းဖက်တယ်တပ်ဖြတ်တယ်မရင်းကျင့်တယ်အခုတော့မြန်မာတနင်္ဂနွေလုံးကတင်မြောက်ထားတဲ့လူလူကောင်ဆောင်တွေကိုဖမ်းတယ်တနင်္ဂနွေလုံးကဆန္ဒပြပြည်သူတွေကိုလည်းအကြမ်းဖက်တယ်တတ်တယ်အိမ်ထဲထိဝင်ပစ်ခတ်ဖမ်းဆီးနေပါတယ်ပြည်သူတွေဘဝကအိမ်ထဲမှာနေရင်တော့နောက်ကျောမလုံးရပါဘူးဗျာ။ကဘာကြီးသိအောင်ပြောပြပေးကြပါဦးဗျာ
။ကဘာကြီးသိအောင်ပြောပြပါတဲ့အိမ်မှာနေရင်တောင်မှနောက်ကျောမအေးဖြစ်ရပါတယ်။ဟုတ်ကဲ့ပါ။အိမ်ထဲထိဝင်ပြီးတော့ဒီဟိုအင်အားသုံးပြီးတော့ကြံဖက်ဖြိုခွင်းမှုတွေလို့အခေရွေးဒီဆန္ဒပြမှုတွေမှာမပါတဲ့အိမ်တွေကိုပါဝင်ရောက်ပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့ဗီဒီယိုတွေကတော့အွန်လိုင်းမှာအများကြီးတွေ့ရပါတယ်။နောက်ထပ်သောရရှင်ဒီအမေရိကန်ပြည်အစုကယ်လီဖိုးနီးယားကရေးလာတဲ့သောရရှင်စာတူတူလေးပဲရေးလာတာပါဒါပေမဲ့သူကဓာတ်ပုံတွေတော်တော်များများပါလာပါတယ်ဒီမြန်မာနိုင်ငံမှာသွေးထွက်တံရိုးတိုက်ခိုက်မှုဖြစ်ပွားနေတာကြီးဒီစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုဖြစ်တဲ့ပုံတွေအကုန်လုံးစူးစီးပြီးတော့ဒီ template တစ်ခုလုပ်ပြီးတော့ပို့လာတာပါဒီသောရရှင်က
Hello dear VOA ဝိုင်းတော်သားများရှင်အခုကြံပို့လိုက်တဲ့စာလေးကိုတင်ထင်းထဲမှာထည့်ပြီးတော့ပြောပြပါကျမလည်းပြည်သူတွေကပြည်သူပါပဲအခုလိုမြင်ကွင်းတွေကိုတွေ့မြင်ရတာမခံစားနိုင်လို့ပါရှင
်အခုသူပို့လိုက်တဲ့ဒီဓာတ်ပုံတွေကိုနိုင်ငံတကာသိအောင်ပ
ပြပါရယ်ဟုတ်ကဲ့ပါမန္တလေးမြို့အခုလိုမျိုးဒီမြန်မာနိုင်ငံအတွင်းမှာဒီဖြစ်နေတဲ့ပုံတွေပေါ့နော်ဟိုဒီအရသားတွေတက်ခံနေရတာမျိုးတွေနောက်ပြီးတော့တွေးထက်တန်ရုံအများကြီးဖြစ်နေတယ်နောက်ပြီးတော့ဟိုအင်အားသုံးပြီးဖြုတ်ခွင်းမှုတွေလုပ်နေတဲ့ပုံတွေအကုန်လုံးကိုအခုဒီနှီးပညာတိုးတက်လာတဲ့ခေတ်လေးဖြစ်နေတဲ့အတွက်ကြောင့်မလို့ကဘာကြီးကဒီကျမတို့မြန်မာပြည်သူပြည်သားတွေတည်းမကဘူးကဘာကြီးတစ်ခုလုံးကနေပြီးတော့ဒီဗီဒီယိုတွေကိုအချိန်နဲ့အမျှတိုက်ရိုက်ကြည့်ရှုလို့ရပါတယ်။ဒါကြောင့်မလို့လဲကျမတို့ Twitter ပေါ်မှာကြည့်မယ်ဆိုရင်နိုင်ငံခေါင်းဆောင်အသီးသီးပြီးတော့ဒီကုလသမဂ္ဂခေါင်းဆောင်တွေကဒီဓာတ်ပုံနေတဲ့တကွာအခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလုံးဝလက်မခံပါဘူးဆိုပြီးတော့ရှုံးချပြောဆိုနေကြတာတွေလည်းကြားရပါတယ်။နောက်ပြီးတော့ International နိုင်ငံတကာသတင်းမီဒီယာတွေမှာဆိုရင်လည်းဥပမာ BBC တို့ CNN တို့ Al Jazeera တို့ဒီလိုမျိုးဒါကဥပမာပြောတာပါ။ဟိုတရုတ်နိုင်ငံကစသတင်းလိုင်းတွေအကုန်လုံးမှာအခုမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒီရုပ်မြင်သံကြားပုံနေတဲ့တကွာဗီဒီယိုပုံနေတဲ့တကွာဒီတကွာလုံးကိုသူတို့ထုတ်လွှင့်ပြသပေးနေတာဖြစ်ပါတယ်နော်။ဒါကြောင့်မလို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုတော့ကဘာကတော်တော်လေးသိရှိနေကြပါတယ်လို့ပြောချင်ပါတယ်။ဒီလိုမျိုးအခုမြန်မာနိုင်ငံကဖြစ်တဲ့ဒီတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းမှာရှိတဲ့သူတွေရောနိုင်ငံတကာမှာရှိနေတဲ့ဒီနိုင်ငံသားတွေပါဝင်မြန်မာတွေပါတော်တော်လေးကိုထိတ်လန့်တုန်လှုပ်နောက်ပြီးတော့ဟိုအဘရအမတန်မှဒီစိတ်မခံစားနိုင်စွာနဲ့ပေါ့နော်ကျမတို့စီကိုအကူအညီပေးပါဆိုတော့ချက်ချင်းစာရေးလှမ်းရင်း message တွေပို့တာတွေကိုလည်းအချိန်နဲ့မျှရရှိနေပါတယ်ဒီမှာတော်ရရှင်တွေဗီဒီယိုတွေလည်းတော်တော်များများပို့ပေးပါတယ်ဒီထက်မှဥပမာတစ်ခုလေးပဲပြောပြရမယ်ဆိုရင်ဒီဖြစ်နေတဲ့အချိန်မှာပေါ့နော်တော်ရရှင်တယောက်စာရေးလာတာပါမြောက်တုံဘက်မှာစပြီးတော့ပြစ်ခတ်နေရပါပြီမီဒီယာသမားတွေလည်းအရန်အားနေပါတယ် medical team နဲ့တအားနေပါတယ်ကလေးတွေလည်းပိတ်မိနေတယ်ကျေးဇူးပြုပြီးတော့မီဒီယာသမားတွေရဲ့တဲ့မြောက်တုံဘက်ကိုလာခဲ့ကြပေးပါကျေးဇူးပြုပြီးဆိုတော့ဒီလက်အုပ်ချင်နေတဲ့ပုံလေးတွေနဲ့စာလှမ်းပြီးတော့ရေးလာပါတယ်ရှင်အောက်မှာတော့ခွင့်လွှတ်ပါတဲ့အရန်ကိုစိတ်ထဲမှာကြံရမရဖြစ်ပြီးတော့ခုလိုမျိုးစာရေးပြီးတော့ပြောရတာပါလို့လည်းတခါလေးပြောလာပါတယ်။ဒါကတော့အဲ့လိုမျိုးတိုက်ခိုက်မှုဖြစ်နေတဲ့အချိန်တွေမှာအားလုံးကုကေရမရဖြစ်နေပြီးတော့ရေးလာတဲ့စာရေးတွေကဥပမာတစ်စောင်းကိုပဲပြောပြရတာပါ။ကျမတို့အတန်လွှင့်နေတဲ့အချိန်တွေမှာရောနောက်ပြီးတော့အတန်မလွှင့်တဲ့အချိန်မှာပါ Messenger ကနေပြောစာအဲ့လိုတွေလှမ်းရေးပြီးတော့မြန်လာပြီးတော့ကူညီပေးကြပါဆိုတော့ရေးလာတဲ့စာတွေကိုဒီအချိန်နဲ့အများရရှိနေတာဖြစ်ပါတယ်။ VOA အစီအစဉ်ကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့တော်ရရှင်တွေကိုမြတ်တာတိလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာတေးတခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တော့ကျမတို့ဒီပြီးခဲ့တဲ့ရပိုင်းတွင်မှာဒီမန္တလေးမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့လက်နက်သုံးဖြိုခွဲမှုတွင်မှာတနက်ထိပ်ပြီးတော့တေဆုံသွားရတဲ့ခြေစင်းရဲ့တခြင်းလေးကိုကျမထုတ်လွှင့်ပေးချင်ပါတယ်။ကျမဒီတခြင်းလေးနဲ့ပတ်သက်ပြီးတော့ Facebook မှာ post လေးတွေအများကြီးတွေ့ပါတယ်။ဒီမှာဒီအဲ့ဒီထဲမှာရေးထားတဲ့ post တစ်ခုကိုကျမပြောပြပေးချင်ပါတယ်နော်။ Psycho 21ဆိုတဲ့ဒီအမှုပညာရှင်တစ်ယောက်ရေးလာတာဖြစ်ပါတယ်။သူရဲ့ Facebook ပေါ်မှာပါမလ9ရက်နေ့တော့ရေးထားပါရင်မြမလေးရေကြာဆုံးသွားပြီးတော့မှဒီသချင်းရှိမှန်းသိလိုက်ရတယ်အတိနောက်ကြသွားတဲ့အတွက်တောင်းမမရဲ့မြမလေးရေကျွန်တော်တက်တဲ့ပညာလေးနဲ့မြမလေးရဲ့သချင်းကိုပြန်လဲတိခတ် remix လေးပြုလုပ်ပြီးတော့ compute app ပါတယ်တဲ့သူကသချင်းလေးနဲ့ဒီရုပ်သံဗီဒီယိုအတူလေးလုပ်ထားတာဖြစ်ပါတယ်မြမလေးအင်ဂျယ်နဲ့ကြာဆုံးသွားတဲ့ညီကိုများကောင်းရာသူကလေးလာပါစေလို့ဆုမွန်ကောင်းတောင်းလျက်ပါတဲ့အေးတော်ပုံအောင်ရမည်တဲ့ဒါက Psycho 21ရဲ့ဒီ Facebook မှာရေးထားတဲ့ post လေးကိုကျမဖတ်မိရလို့တော်ရရှင်နေနဲ့ဝေးမြလိုက်တာပါเนาะနောက်ထပ် post တစ်ခုမှာလည်းသ ตรงเนี่ยตรงล่ะ2021ปีขึ้นมาจังเตยซ้องยาได้เอ็นเจลเลียไอ้สรเอาผิดฉิงเกราวะนี่เอ็นเจลเลียสนาปิดตัวตุกรายตีสู่ท่าได้ตะฉินนี่กูเตี่ยวตะคราวหลอกผิดๆหน้าท่องจ๋าอยากเอามาสรตู้เยตะฉินวิดีโอนี่กูหวยหมะท่าวะนี่ที่กวยล้นตัวได้เอ็นเจลสรเดตะมีเลที่เจ๊ซิงเยเฟซบุ๊กสามญนากูตั้วจี้รอเลยปีเกเรณ2019เจนวารีลากงามา ဆိုတော့တလားကြော်ပဲရှိပါသေးရဲ့เนาะပြီးခဲ့တဲ့တလားကြော်အမှာသူကအဲ့သူ့ရဲ့တချင်းဗီဒီယိုလေးကိုတင်ပေးထားတာပါသူ့ရေးထားတာလေးလည်းရှိပါတယ်အင်ဂျင်ရဲ့ကိုပိုင်တချင်းလေးမလို့နားဆင်ပြီးတော့ဝေဖန်ပေးပါအောင်เนาะအားလုံးစောင့်ပေးကြလို့ကျေးဇူးအများကြီးတင်ပါတယ်စောင့်ရကြနဲ့မယ်လို့လည်းမျှော်လင့်ပါတယ်တူမဆုံးရင်တလားကြော်ကမှအင်ဂျင်ကိုပိုင်ရေးသွားခဲ့တာဖြစ်ပါတယ်ကျမလည်းဒီစိုက်ကိ ဒီနေ့ကိုနားမထောင်ရအောင်မဲ့သွားရှင်ဒီအားလုံးလည်းနားထောင်ပြသွားအောင်လို့အင်ဂျယ်အတွက်သူတီဆိုပြီးတော့တရုတ်ဆောင်သွားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးချင်ပါတယ်ရှင် No reason ဆိုတဲ့တခြင်းဖြစ်ပါတယ်မြန်မာလိုဘာသာပြန်ရမယ်ဆိုရင်တော့အကြောင်းပြချက်မရှိလို့ပဲပြန်ရမှာပါအင်ဂျယ်လို့ခေါ်တဲ့ကျေးဇူးရှင်ရဲ့တခြင်းလေးကိုနားဆင်ကြည့်ပါဦးနော် ဆုံးမသွားခဲ့ရတဲ့ကျေးဇူးတင်ဆိုသွားတဲ့ရိုးရီဇင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါအဲ့ဒီတခြင်းဗီဒီယိုမှာတူကိုရန်တရုတ်ဆောင်ထားတာဖြစ်ပါတယ်အဲ့ဒီဗီဒီယိုလေးကိုကြည့်ချင်နေရှင်တော့ YouTube ပေါ်မှာတော့ပြချီလို့ရပါတယ်ရှင်သူရဲ့ ဒေတာချင်းတောင်းဝါရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် ဗီအိုအင်တာနက်စာမျက်နှာလိပ်စာကဘယ်မီစ.ဗီအိုအင်းနျူးစ်.ကောမ်ဖြစ်ပါတယ်။ကျွန်မအေသနာကျော်ပါရှင်။ဗီအိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ။
တုဒ္ဒအစီအစဉ်ဖြစ်တဲ့ဒီတစ်ပတ်ကုလသမဂ္ဂလူမျိုးရေးကောင်စီအကြောင်းကိုပြောပြထားပါရယ် နိုင်ငံတကာသတင်းတွေကြီးစုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့ဘူးတုဒရစီဖို့အတွက်မညင်ညွန်းလဲတက်ဆက်ပေးထားပါတယ
်။နိုင်ငံတစ်ခုမှာဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာပြင်းထန်တဲ့ဒုတိယပြခါတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီဆိုတဲ့အကြောင်းအရာကသတင်းလူရဲမှာရင်းတွေ့လာကြတာဖြစ်ပါတယ်။ Security Council လို့ခေါ်တဲ့လုံခြုံရေးကောင်စီဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အထူးကအစိတ်အပိုင်းရန်ညားကြီး6ခုရဲကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်တုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်သိမ့်မြတ်မှုတွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူအခွင့်အရေးကိုလေးစားလိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခမ်းအနားကနေပါဝင်ရပါတယ်။ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီမင်းစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြရပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးဖြန့်ပြစ်ပေးတာလုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာဒဏ်ခတ်အရေးယူတာလက်နက်ရောင်းချမှုပိတ်ပင်တာဗန္နာရေးအရာထိန်းချုပ်အရေးယူဒဏ်ခတ်တာတန်ရင်းတမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းပစ်တာအပြာရောင်အုပ်ထုတ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆေးလွတ်ပြီးစစ်ရေးအရာလိုအပ်တယ်လို့ဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American ပြည်အောင်စု New York မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ15နိုင်ငံရှိပါတယ်။အမြင့်မြတ်ဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အနှစ်ကျအဖွဲ့ဝင်နိုင်ငံ10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့နှစ်နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအနှစ်ကျတစ်လတတိတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံမဲ့ပြီးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မဲ့ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင
်။ဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှလှုပ်ခဲကြပါတယ်။ရန်ကုန်မြို့ရဲကတာကေတစမ်းချောင်းကြီးမြနိုင်တာမွေသင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ယိုပုံးအတံပုံးတွေအပြင်ဖြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လဲစူးစီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြလမ်းတွေပေါ်မှာလက်နက်ကင်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားအဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်မှထိခိုက်ဒဏ်ရာရတဲ့သတင်းတွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မင်းညာရုံးကလည်းလက်နက်ကင်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ခဲ့ပါတယ်။ဗဗဲတန်းမြို့နယ်မှာမင်းညာရုံးကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခမောင်လက်ကတော့ညာရင်းချင်းဆုံပါသွားပါတယ်။အသက်58နှစ်အရွယ်ဦးခမောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာရုံစစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကသွားယူတဲ့အခါမှာဦးကောင်းပိုင်းအပါအဝင်ဦးကောင်းပိုင်းအပါအဝင်သွေးတွေပေးချန်နေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဒီနေ့မလ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆရာဝန်တန်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါ။လုံခြုံရေးတွေရဲ့အင်အားသုံးဖြိုခွင်းမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အောင်မြေတန်ဆာမြို့နယ်
အောင်မြေသားဆံမြို့နယ်27နှစ်လန်းနဲ့ဆက်ဆက်ရှစ်လန်းနာမှာငင်းညန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်တပိတ်ကိုမနက်7:00ဝန်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။မလခွန်ရက်နေ့အတွက်VOA မြန်မာဝိုင်းအစီအစဉ်တွေကိုညာ9နာရီကနေစနေနိုင်အထိဝါရှင်တန်မြို့ကနေတရားရိုက
This program has